ဒီအပြုကတိုင်းကိုရအောင်ကြိုးစားတဲ့အခါမှာကတိုင်းဆန်းကိုမဆိုင်မိမှအပြုအပြုနဲ့ယူပွားနေရတဲ့ဇောဝိတိစိတ်အစဉ်နဲ့မရှိဘူးလားရှိပါတယ်နော်အဲဒီဇောဝိတိစိတ်အစဉ်တွေဟာလေသမောစရသမာဓိဇောဝိတိဖြစ်တယ်မဟာကုသိုလ်ဇောဝိတိစိတ်အစဉ်တွေဖြစ်တယ်ဒါတွေကတော့ဓမ္မသဘောတရားမနောဒရဝိတိဇောဝိတိဇောဝိတိစိတ်အစဉ်ဓမ္မသဘောတရားတွေကိုအာရုံယူပြီးဖြစ်တော်နေတဲ့ပညာတိဓမ္မသဘောပေါ့နော်ဒီညဓမ္မသဘောတရားတွေကိုအာယုန်ပြီးဖြစ်ပေါ်နေတဲ့မဟာဝိသုဇောဂတိစိတ်အစဉ်တွေဖြစ်ပါတယ်။ဒါတွေနဲ့ဓမ္မပတ်မှာအကျုံးမှုလို့အဲ့ဒီဉာဏ်တရားတွေလည်းရှိပါမှာဖြစ်တယ်။ဒါနည်းအဲ့ဒီဉာဏ်တရားနဲ့သိတဲ့ခဏတိုင်းမှာဖြစ်ပေါ်နေတဲ့ခန္ဓာ၅ပါးတွေကိုရှိပါမှာဖြစ်တယ်။နောက်တစ်ခုဘုန်းကြီးတို့ဒီခုနက32ခုသာသကိုလမ်းပြီးသိသိတဲ့အဲ့ဒီအစဉ်ခံမှာနဲ့သိသိတဲ့ဇောဂတိစိတ်အစဉ်တွေဟာကမောစရဓမ္မရီဇောတိသာဖြစ်တယ်။နောက်တစ်ခုအနကရွတ်သွားတဲ့မဂ်ကင်၈ပါးထဲမှာတမဝဇ္ဇတမကမ္မတတမအာဇီဝဆိုတဲ့မဂ်ကင်တွေလည်းပါနေပါတယ်။မိမိရဲ့နေ့စဉ်သီလဆောက်တည်နေတာလေးလည်းရှိတယ်။မိမိတို့နေ့စဉ်ဌာနပြုနေတာလည်းရှိတယ်။မိမိရဲ့တဏ္ဍာမတဏ္ဍကုသိုလ်တွေလည်းအထက်ရောက်ဖြစ်တော့အဲ့ဒီကုသိုလ်ဇောတိနဲ့ကမ္မဝဇ္ဇဇောတိပဲသူတို့လည်းသိတဲ့ခဏတိုင်းမှာခန္ဓာ၅ပါးရှိ။သီလနဲ့ဆောက်တည်နေတာဖြစ်တော့ဒီသီလကုသိုလ်ဇောစိရနာတွေဖြစ်တဲ့အချိန်ခါမှာလည်းသိတဲ့ခဏတိုင်းမှာခန္ဓာ၅ပါးတွေရှိနေပါတယ်။နမောတသမံကမ္မတသမအာဇီဝအစရှိတဲ့ဇာလေးနဲ့သင်ပေးထားတဲ့ဝိသိစိတ်အစဉ်ကြီးဖြစ်ကြပါတယ်အဲ့ဒီခန္ဓာ၅ပါးတွေကိုလည်းဒါသမဘတ်မှာအကျုံးဝင်တဲ့ခန္ဓာ၅ပါးတွေပဲဒါကြောင့်ဆိုလိုတာကကာမဝဇ္ဇနံတရားတွေကိုလည်းမိမိတို့တဏ္ဍာမှာဖြစ်ပေါ်သွားတဲ့ကာမဝဇ္ဇနံတရားတွေကိုလည်းဝိပဿနာရှိအောင်မှာဖြစ်တယ်ဒီနံတရားတို့ရဲ့နေရှင်းပြပြီးဖြစ်ပေါ်သွားတဲ့ယုတ်ရားတွေကိုလည်းဝိပဿနာရှိအောင်မှာဖြစ်တယ်အဲ့ဒါ리고သမာဓိပရိယပဏ္ဏံပိအပရိယပဏ္ဏံပိလို့ဒီလိုသုံးထားပါလေနော်ဒီတော့သမာဓိအတွင်းမှာဖြစ်ပေါ်လာတဲ့ခန္ဓာ၅ပါးတွေဟာသမာဓိ၌အကျုံးဝင်ပြီးပဲဖြစ်စေအကျုံးဝင်ပြီးပဲဖြစ်စေသမာဓိအတွင်းမှာဖြစ်ပေါ်နေတဲ့တရားတွေကိုလည်းရှုပါမယ်နောက်တစ်ခုသမာဓိမှာအကျုံးမဝင်တဲ့တရားတွေကိုလည်းရှုပါလို့ဒီလိုဒီကဆရာတော်ကသတ်မှတ်ပေးထားတယ်အဲ့ဒီသမ္မာတ္တကိုပေါ်ပြီးပြည့်ပြည့်စုံစုံလေးဟောဘကအရုပသမ္မာပ္ပတ္တိအတိပြည့်စင်ကဆက်ဟောမှာဖြစ်တော့အရုပသမ္မာပ္ပတ္တိကိုရှုတဲ့အပိုင်းမှာရူပဝဒရဇန်တိကိုကြော်လန့်လုံရောက်ပြီးတော့ရူပအရုပဇန်တရားတွေကိုရှုတဲ့အပိုင်းနဲ့ပတ်သက်ပြီးဒီကံဆရာတော်ကဣဒံယောဘပထမပိသောကာရဘောဝပရိယာပန္နိတမေသမ္မတေဝသမ္မတိတဝါဘေဝဝစိတဝါတတောအရုပသမ္မာပ္ပတ္တိသမာပိစိတဝါအရုပဓမ္မေသမ္မသတိဒီလိုဖွင့်ထားတယ်ဘာပြောတာလဲပထမဆုံးကတော့ယောဂီပုဂ္ဂိုလ်ကပိသောကာရဘုံဘောအတွင်းမှာတည်ရှိနေတဲ့ခန္ဓာ၅ပါးတွေကိုလမ်းပြီးရှုနေတယ်ဒါပေမဲ့အရုပဇန်တွေကိုရှုတော့မယ်ဆိုရင်ပိသောကာရဘုံဘောအတွင်းမှာတည်ရှိတဲ့ဒီခန္ဓာ၅ပါးကိုစွန့်လွှတ်ထားပြပြီးတော့အရုပဇန်တွေကိုဆက်လက်ပြီးတော့ဝိပဿနာရှုတယ်လို့ဒီလိုဖော်ပြထားတယ်ပိသောဘုံကဇံပိနေသောဝဟာရအညတ်ကပိသောကာရခန္ဓာ၅ပါးရှိတဲ့ဘုံဘောအတွင်းမှာတည်ရှိတဲ့တရားတွေဆိုတော့ကဘုန်းကဘုန်းကြီးပြောခဲ့တဲ့ခန္ဓာ၅ပါးတွေအလုံးပါဝင်ကြပါတယ်နော်ကာမဝဇ္ဇနံတရားတွေလည်းပါတယ်မိမိတို့ကခုလိုပထမဇန်အစရှိတဲ့ရူပဝဇ္ဇဇန်တွေကိုရခဲ့ရင်ထိုရူပဝဇ္ဇဇန်တရားတွေလည်းပါကြတယ်ကာမဝဇ္ဇနံတရားတွေလည်းဆိုတော့မဟုတ်ဘူးယုတ်တရားတွေလည်းပါကြတယ်အလုံးခန္ဓာ၅ပါးကိုရှုရမှာဖြစ်ပါတယ်နော်ဒါကြောင့်ဘုရားရှင်ကဒီရှုခွင့်နဲ့ပတ်သက်ပြီးတော့ဘယ်လိုဟောသလဲနော်သောယေရေဝံတထဟောတိရူပကတံဝရဏကတံတိညာကတံတိခါရကတံဝိညာဏကတံဒီတမေအနိစ္စတောဒုက္ခတောရောဂတောကန္တတောသန္လတောအကတောအပါဒတောပရတောပလောကတောဒုညာတောအနတတောသမုပ္ပတတိသောထိုယောဂဝဆရယဟန်တော်သည်တထထိုပရမဇ္ဇံတမန်ဖတ်၌ယေရေဝရူပကတံအကျဉ်းယုတ်တရားတိ၎င်းယေရေဝဝရဏကတံအကျဉ်းဝရဏတရားတိ၎င်းယေရေဝတင်ညာကတံအကျဉ်းတင်ညာတရားတိ၎င်းယေရေဝသင်္ခါရကတံအကျဉ်းသင်္ခါရတရားတိ၎င်းယေရေဝဝိညာဏကတံအကျဉ်းဝိညာဉ်တရားတိ၎င်းဟောတိသင်္ခါရရှိ၏ဒီတမေထောခန္ဓာ၅ပါးသို့ကိုအနိစ္စတောအနိစ္စအဖြစ်ဒုက္ခတောဒုက္ခအဖြစ်ရောဂတောအနာရောဂအဖြစ်ခန္ဓာတော်အိအမခန္ဓာအဖြစ်တဏ္ဍတော်မြောင်တဲ့သံလားသဘောအဖြစ်အဂါတော်ရှင်ရပင်မန္တသောသဘောအတရားသဘောအဖြစ်အပါဒတော်အနာယောဂအပါဒသဘောအဖြစ်ပရတော်သူသိပင်မပရသဘောတရားအဖြစ်ဘလောကတော်ပြတိတံသောဘလောကသဘောတရားအဖြစ်ဒုညာတော်အတ္တမအပြည့်စိတ်နေတဲ့ဒုညာသဘောအဖြစ် နာတောအတ္တမဟုတ်တဲ့အနာတ္တသဘောအဖြစ်တမလို့ပတ္တိအဖမအထထရှုပါသုံးသာရှိနေပေ၏။ဆေကျက်ပဲဟောပြီမဲ့လို့ဆိုလိုတာကတော့အနိစ္စဒုက္ခအနတ္တလက္ခဏာ၏သုံးဌာန်တည်းမှာပဲအလုံးအကျုံးဝင်သွားပါတယ်နော်။ဒီတော့ဒီပရမေဇံသမဘာအပြည့်မှာအကျုံးဝင်တဲ့ခန္ဓာငါးပါးပဲဖြစ်စေအကျုံးမဝင်တဲ့ခန္ဓာငါးပါးကိုပဲဖြစ်စေအနိစ္စဒုက္ခအနတ္တလက္ခဏာ၏သုံးဌာန်တည်းပြီးဒိဋ္ဌိဝိပဿနာရှုရမယ်။ရှုလိုက်တဲ့အချိန်ကဘာဖြစ်မလဲ။သောတေဟိတမိဟိစေတံပတိဝဘေတိသောတုယောခဝသရာယံသောတိတေဟိတမိဟိထောခန္ဓာငါးပါးသို့မှစေတံမိမိယဝိပဒနာစေကိုပတိဝဘေတိဘက်ခွာ၏ခန္ဓာငါးပါးကနေပြီးတော့ပယ်စွန့်သွားနိုင်အောင်မိမိယဝိပဒနာစေကိုခန္ဓာငါးပါးအာယုမှပယ်စွန့်နိုင်အောင်ကြိုးစားရယ်သောတေဟိတမိဟိစေတံပတိဝဘေတံဝအမတယာဇာတုယစေတံဥပသံဟရတိသောတုယောခဝသရာယံသောတိတေဟိတမိဟိထိုခန္ဓာငါးပါးတရားတို့မှစိတ်တမိမိရဲ့သမထဘာဝနာစေဝိပဿနာဘာဝနာစိတ်ကိုပဋိဘာဝပင်တဝဖဲခွန်စီ၍အမတယဓာတုရဲ့အမတတ္တမတရားအမိနိဗ္ဗာန်တတရားတို့မြတ်၌စိတ်တမိမိရဲ့ဝိပဿနာစိတ်မဲ့စိတ်ကိုဥပသဟရတိရှိစုကတ်ဆောင်၏မိမိရဲ့ဝိပဿနာစိတ်သို့မဟုတ်အရိယမဲ့စိတ်ဒီကိုအမတတ္တမတရားအမိနိဗ္ဗာန်တတ်ခဲ့လို့ကပ်ပြီးဆောင်တယ်ဘယ်လိုဆောင်လဲဣဒံသန္တေဣဒံပဏိတံစီတိတံသဗ္ဗသင်္ခါရပထမထောသဂရုသဗ္ဗပတိပတိနိစ္စကောတနေခယောဝိရာကောနိရောဓောနိဗ္ဗာဏံတိဣဒံဤနိဗ္ဗာန်တရားတို့မြတ်သည်ကသန္တံဉ္စီတ္တဤဣဒံဤနိဗ္ဗာန်တရားတို့မြတ်သည်ကပဏိတံဘုံမြတ်လာဤယတိတံဤနိဗ္ဗာန်တရားတို့မြတ်သည်ကသဗ္ဗသင်္ခါရသမထောသင်္ခါရတရားတို့ဤမြေရာဖြစ်သဗ္ဗပတိပတိနိစ္စကောဥပရိတရားအလုံးတို့ကိုဆွံ့လို့ရာဖြစ်ဤတနေပြောတနာရဲ့ကုံရာဖြစ်ဝိရောဂရကရဲ့ကင်းချုံရာဖြစ်និရောဓရကရဲ့ချုပ်ညံ့ရာဖြစ်နိဗ္ဗာန်ကိလေသာတို့ဤမြေရာနိဗ္ဗာန်တရားတော်များဖြစ်ပေ၏နိဗ္ဗာန်ရဲ့ခေါ်ဖို့ခေတ္တကိုမိမိစွမ်းအားရှိသလောက်ပေါ့လေအာယုန်ယူပြီးရှိဖို့စနစ်ကိုဘုရားရှင်ကဟောထားတယ်ဟောထားလိုက်တော့ဒီနေရာနဲ့ပတ်သက်ပြီးတော့အထေကရဆရာတော်ကမဖွင့်ထားလေဘယ်လိုလုပ်ပြီးတော့ဒီယောဂီပုဂ္ဂိုလ်ကသူ့လိုဝိပဿနာရှုလဲခန္ဓာငါးပါးပေါ့နော်ပထမပါးအစမမိမိကပထမဇန်အဖြစ်ပဲဆိုင်သေးလို့ပထမဇန်ကိုဥစားပြီးဘုရားကဟောနေတာပထမဇန်နဲ့ဆိုင်သေးတဲ့အခါကျတော့ပထမဇန်သမဘာအတွင်းမှာတည်ရှိနေတဲ့ခန္ဓာငါးပါးကိုရောသမဘာမှာအကျုံးမဝင်တဲ့ခန္ဓာငါးပါးကိုရောအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတန်တင်ပြီးဒီနည်းမျိုးဝိပဿနာရှုလိုက်ပြီးရှုလိုက်တဲ့အချိန်ကောင်မှာရှုစားဖြစ်ပျက်ကိုရှုဒီကြေကိုရှိရကနေပြီးတော့နောက်ဆုံးအဖြစ်ကိုလှုပ်ပြီးတော့အပြတ်တက်ကိုအာရုံယူပြီးတော့ဝိပဿနာရှုလိုက်ပြီးဝိပဿနာဉာဏ်ကြီးကရည်ကျက်လာလို့သင်္ခါရဘက်ကဉာဏ်ကဲ့သို့သောဉာဏ်အရှင်းလောက်အထိရောက်လာပြီဆိုကြတဲ့အဲဒီခါမှာမိရဲ့ဝိပဿနာစိတ်ကိုဒီသင်္ခါရအာရုံမှဖဲခွာနိုင်အောင်ယောဂီကတစ်ဖက်ကိုလှမ်းပြီးအာရုံယူပြီးရှုပါတယ်ရှုလိုက်တော့ဝိပဿနာဉာဏ်အခိုင်မှရှုဖို့နဲ့ပတ်သက်ပြီးအထက်ကဆရာတော်ကဘယ်လိုဖွင့်ထားလဲဥပါဒဟရေတိတိဝိပါဒနာစိတ်တံတဝတဝနာဝတိနာသုတိဝတိနာပရိယတိဝတိနာပိညာတိဝတိနာသဣဒံတန္တနိဗ္ဗာန်တိဧဝအတေကရယအမတယဓာတုယဥပါဒဟရေတိဝိပါဒနာအခိုက်မှာယောဂီပုဂ္ဂိုလ်အနေဘက်ကလှမ်းကြည့်လိုက်တော့သူကဘာဖြစ်နေလဲနိဗ္ဗာန်ကိုမမြင်နိုင်သေးဘူးသင်္ခါရတရားတို့ရဲ့အနိစ္စဒုက္ခအနတ္တအခြင်းအရာကိုတော့သူကမြင်နေသေးတယ်ဒီနေ့လေးတဲ့အချိန်ကကြတော့သူယောဂီပုဂ္ဂိုလ်ရဲ့စိတ်ဓာတ်ကဘယ်ဘက်ကိုတားဆီးထားရမလဲဝိပါဒနာစိတ်ဓာတ်ဝိပါဒနာစိတ်ကိုတော်ဝရှင်သောတဝနာဝတိနာဈာနာဘုဒ္ဓိအစွန်ဖြင့်သုတိဝတိနာရှိမန္တံဤအစွန်ဖြင့်ပရိယတိဝတိနာပရိယတရားတော်ဤအစွန်ဖြင့်ပညာတိဝတိနာပညာဤအစွန်ဖြင့်ဣဒံဤနိဗ္ဗာန်တရားတော်များဒီကတန်တန်ကြီးသက်လာ၏ဣဒံနိဗ္ဗာန်ဤနိဗ္ဗာန်တရားတော်မြတ်စွာဘုရားတန်တန်ကြီးသက်သာဤအတိအယံဤသို့ရှင်အတ္တခတယအမတအတ္တခတယအတ္တခတတဖြစ်သောအမတယဓာတုယမတိယအငိနိဗ္ဗာန်တရားတော်မြတ်၌ဥပသံဟရတိရှိစုဆောင်၏ဥပသံဟရတိဉာဏ်ကိုရှိစုကပ်၍ဆောင်၏နိဗ္ဗာန်ကိုမိမိကမမြင်ရသေးတော့ဒီနိဗ္ဗာန်တရားတော်မြတ်ကြီးကတော့ဘုရားဆက်ရှိသောအရိယတော်ကောင်းတို့ရှင်မန္တမူတဲ့အလွန်ကြီးအေးတဲ့အငိမ့်ကြီးတစ်ခုဖြစ်တယ်လို့ဒီလိုအငိမ့်ကြဖက်ကိုမိမိကဘုရားဟောကိုကြားဘူးတဲ့နာဘူးတဲ့ပရိယာရဲ့စွမ်းအားဖြင့်ရ ရှင်းပြီးတော့မိမိရဲ့စိတ်ကိုနိဗ္ဗာန်ဘက်တော့ညှိကင်းခြင်းပြီးတော့ဒီသက္ခာရတရားရဲ့အနိစ္စဒုက္ခအနတ္တအခြင်းအရာကိုရှုရတယ်ဒါပြောတယ်စိတ်ကဘယ်ဘက်ကိုညှိကင်းဆိုင်ထားမလဲနိဗ္ဗာန်ဘက်ကိုတာဆုံထားတယ်အဲ့ဒီနိဗ္ဗာန်ကိုမိမိမြင်မလားမမြင်သေးဘူးမမြင်သေးလို့ရှိရင်ဘုရားဟောတရားပရိယတ်တရားပေါ်အ၌ကြီးညိုတဲ့တရားတရားဖြင့်ဒီနိဗ္ဗာန်တရားတော်ဉာဏ်ကြီးသည်ဘုရားသခင်တော်၏အရိယာတော်ကောင်းသို့ချီးမွမ်းတော်မူတဲ့အလွန်ကြီးအေးတဲ့မတရားအနိဗ္ဗာန်တတိဖြစ်တယ်လို့ဒီလိုဉာဏ်ကိုကတ်ဆောင်ပြီးတော့သောသင်္ခါရတရားဒီဘမပဲခေါ်နိုင်အဲ့တဲ့သင်္ခါရတရားတို့ရဲ့အပြည့်ကိုအာရုံယူပြီးတော့အနိစ္စသို့မဟုတ်ဒုက္ခသို့မဟုတ်အနတ္တလက္ခဏာရဲ့သုံးခံကျင့်ရလက္ခဏာကိုဥသံပေးပြီးရှုနေပါလို့ဒီလိုဆိုလိုတယ်အဲဒီလိုရှုလိုက်တဲ့အချိန်ကမှဝိပဿနာဉာဏ်ကရင့်ကျက်လာရင်နိဗ္ဗာန်တရားတော်မြတ်ကြီးကိုလှမ်းပြီးမြင်တဲ့အရိယာမဂ်စိတ်ပေါ်လာမယ်မဂ်စိတ်ပေါ်လာပြီဆိုလို့ရှိရင်အဲ့ဒီမဂ်စိတ်ကဘယ်လိုဖြစ်မလဲမဂ္ဂစိတ်တန်နိဗ္ဗာန်အာရမဏဂရဏဝတိနေဝဧတံသန္တဧတံပဏိတံတိငါဧဝဝတေတိမဂ္ဂစိတ်တံမဂ္ဂစိတ်တိမဂ္ဂစိတ်တိကနိဗ္ဗာန်နိဗ္ဗာန်တရားတော်မြတ်ကိုအာရမဏဂရဏဝတိနေဝအာယုန်ပြည့်ဒီအစွန်ဖြင့်တန်လင်းဧတံဤနိဗ္ဗာန်တရားတော်မြတ်ကြီးကတန်တန်ကြီးသက်၌ဤဧတံဤနိဗ္ဗာန်တရားတော်မြတ်ကြီးကပဏိဒံမုံမြတ်၌ဤဒီဧဝံဤသို့လယေနဝတ္တိမဿိကပြောဆိုနေသည်မဟုတ်အဲ့ဒီကြတော့နိဗ္ဗာန်ကလှမ်းပြီးကြည့်လိုက်တော့မြင်ပြီးဒီအငိမ့်တဲ့ကြီးကိုမြင်တယ်နဲ့ဒီတိုင်းနဲ့ဖြစ်ဒီနိဗ္ဗာန်ကြီးကအမတန်ကြီးဤတဲ့တရားပဲဒီနိဗ္ဗာန်ကြီးကအလုံးမုံမြတ်တဲ့တရားပဲလို့မဿိကဒီလိုပြောနေတာတော့မဟုတ်ပါဘူးတဲ့နော်ဘာပြောတာလဲလို့မြေတော့မဿိကကြီးကအငိမ့်တဲ့ကိုလှမ်းမြင်ပြီးတဲ့နဲ့ချက်ချင်းချုပ်သွားတယ်ပြောဖို့အချိန်ရှိမလားမရှိဘူးချက်ချင်းချုပ်ဝင်သွားတာပဲချုပ်ငိမ့်မှုကိုလှမ်းသိုံနဲ့သိလိုက်တယ်လို့ဒီလိုဆိုတယ်အဲ့ဒီသိလိုက်တဲ့အချိန်ကပတ်နာပါလေအိမီနာပတ်နာအာဂိရဏတံပရိဝေဇံတောတတစေတံဥပတံဟရတိတိအတောအိမီနာအာဂရေနာဤကဲ့သို့သောအရှင်အဖြစ်တံထောနိဗ္ဗာန်တရားတော်မြတ်ကိုပရိဝေဇံတောထွတ်ထွန်းသိငင်းခဲ့သည်ရှိသောတတထောနိဗ္ဗာန်တရားတော်မြတ်၌စေတံမိမိရဲ့မဆိတ်ကိုဥပါဒံဟရေတိရှိစုကတ်ဆောင်ပြီးမြေပေဤဤအထောဤကဆိုလို့ရင်အဲ့သဘောသည်နိဗ္ဗာန်ကိုလှမ်းမြင်ခြင်းဖြင့်မိမိရဲ့မျက်စိကိုနိဗ္ဗာန်ဘက်သို့လှမ်းပြီးရှိစုကတ်ဆောင်ခြင်းကိုခေါ်ဆိုတာပါတဲ့နော်အဲ့ဒီလိုကတ်ဆောင်ပြီးနိဗ္ဗာန်ဘက်သို့ကတ်ဆောင်ပြီးကျင့်ကြံကြောက်ဖို့ဗာမင်းအထောဖို့ရန်အတွက်ရည်ရွယ်ပြီးတော့ဖြတ်ရှင်းကဘယ်လိုခေါ်လဲသောတေဟိသမေဟိစိတ်တံပတိဝါပေတိနောတေဟိသမေဟိစိတ်တံပတိဝါပေတဝါအမတယဓာတုယစိတ်တံဥပ္ပတ္တဟရတိဣတံတန္တံဣတံပဏိတံယတိတံသဗ္ဗသစ္စာရသမထောသဗ္ဗခတိပတိနေသကောတနေခယောဝိထာကောနိရောဓနိဗ္ဗာန်တိသောထောယောဂဝဆရယဟန်တော်တိတေဟိသမေဟိထောခံခန္ဓာငါးပါးတရားတို့မှစိတ်တံမိမိရဲ့စိတ်ကိုပတိဝါပေတိပဲခွာစီဤမိမိရဲ့သမထဝိပဿနာဘာဝနာစိတ်ကိုနော်သောသူယောဂဝတ္တရယံတို့တိတေဣဓမ္မေဣထောတရားတို့မှစိတ်တံမိမိယဝိပဿနာစေကိုပရိဝါပေတဝါဘဲခွာစေခန္ဓာ၅ပါးဘောဟတွဲမိအောင်ခန္ဓာ၅ပါးတို့ယအနိစ္စပြည့်စက်ဒုက္ခပြည့်စက်အနတ္တပြည့်စက်တွေကိုပြုနေနေရှုလာတဲ့အချိန်ခါမှာဒီခန္ဓာ၅ပါးအပေါ်မှာနင်းဝေလာတဲ့ယုံမှုလာတဲ့ဆက်ဆုပ်လာတဲ့ဒီခန္ဓာ၅ပါးမှာလွတ်မြောက်ခြင်းနဲ့လွတ်မြောက်ရာဖြစ်တဲ့မတရားအနိစ္စကံကျဲတော်မြတ်ကြီးကိုလှမ်းပြီးမြင်နေနေတယ်အဲ့ဒီစိတ်ထားဖြင့်ဒီခန္ဓာငါးပါးအပေါ်မှာမိမိရဲ့ဝိပဿနာစိတ်ကိုပဲခေါ်ပေးတယ်။သောတုယောဂဝတ္တရယံတောတိတေဣဓမ္မေဟိထောခန္ဓာငါးပါးဆိုတဲ့တရားတို့မှာစိတ်ကံမိမိရဲ့စိတ်ကိုပတိဝါပေတိပဲခေါ်၏။သောတုယောဂဝတ္တရယံတောတိတေဣဓမ္မေဟိထောခန္ဓာငါးပါးတရားတို့မှာစိတ်ကံမိမိရဲ့ဝိပဿနာစိတ်ကိုပတိဝါပေတဝါပဲခေါ်ပြီး၍အမတယတတုယအမြင့်နိဗ္ဗာန်တရားတော်မြတ်၌စိတ်တန်စေကိုဥပ္ပတ္တံဟရတိရှိရှိကတ်ဆောင်၏အမြင့်နိဗ္ဗာန်တရားတော်ဖြစ်သောရှိရှိစိတ်ကိုရှိရှိကတ်ဆောင်၏နော်ဘယ်လိုလဲယတိတံနိဗ္ဗာန်အကျင့်နိဗ္ဗာန်တရားတော်မြတ်ဖြစ်ကသဗ္ဗသင်္ခါရသမထအလုံးစုံသောသင်္ခါရတရားတို့ယဉ်ငြိယဖြင့်သဗ္ဗပတိပတိနေတေကိုအလုံးစုံသောဥပ္ပရိတို့ကိုဥပ္ပရိတရားတို့ကိုဆွံ့ရာဖြင့်တနေ့ခေါတဏယကုံရာဖြင့်ဝိရောဂောရကယကင်းပြရာဖြင့်ဏိရောဓောရကယချုပ်ငြိမ်းရာဖြင့်နိဗ္ဗာန်ဆိုတဲ့သဗ္ဗသင်္ခါရတမထသင်္ခါရတရားအလုံးတို့ငြိမ်းအင်းနေတဲ့သဘာဝတစ်ခုအဲ့ဒီအငြိမ့်ချက်ကိုဆိုင်လို့ရှိရင်ဒီအငြိမ့်ချက်မှာဓလိဘကိုလှမ်းပြီးယောဂီပုဂ္ဂိုလ်တွေကိုသိသိခံကြည့်ပါတယ်နော်အငြိမ့်ချက်မှန်ခဲ့ရင်အဲ့အငြိမ့်ချက်မှာဓလိဘသိသိလို့မရပါဘူးဘာဖြစ်လို့လဲ သင်္ခါရတရားအလုံးစုံဒီအနိစ္စမှာခြုံငင်းနေတယ်။ရုပ်လည်းမရှိဘူး၊နာမ်တရားတွေလည်းမရှိဘူး။အလုံးခြုံငင်းနေတယ်။ခြုံငင်းနေရကြဒီအနိစ္စမှာဒလိဘကိုသိသိလို့ရရင်မိမိစိတ်ကအနိစ္စသည်ဒီပြည့်နိဗ္ဗာန်ဆိုတဲ့အနိစ္စအစစ်မှာမဟုတ်သေးဘူးလို့မှတ်ပြီးတော့ဒီတော့သင်္ခါရတရားအလုံးခြုံငင်းနေတယ်။နောက်တစ်ခုသဗ္ဗပရိပရိနိတေကောဥပရိတရားအလုံးတို့ကိုသွန်းလို့ရဖြစ်၏။ကာမဂတိအာယုဏ်ငါးပါးကာမဂုဏ်တရားတွေလည်းဒီနိဗ္ဗာန်မှာမရှိဘူး။ခန္ဓာဂတိခန္ဓာငါးပါးလည်းဒီနိဗ္ဗာန်မှာမရှိဘူး။သင်္ခါရဂတိဘဝတွေကိုဖြစ်ပေါ်လာအောင်ပြုမြင်တတ်တဲ့ကုသိုလ်သင်္ခါရအကုသိုလ်သင်္ခါရတရားတွေလည်းဒီနိဗ္ဗာန်မှာမရှိဘူး။ဒီလိုမျိုးဂတိဒီနိဗ္ဗာန်တွေလည်းဒီနိဗ္ဗာန်မှာမရှိဘူး။ဒီဥပ္ပတိ၄ပါးလုံးကိုဒီနိဗ္ဗာန်တရားတော်မြတ်ကြီးကဆွတ်လွတ်ထားတယ်။တဏှာရောတဏှာရဲ့ဂုဏ်ရလည်းဖြစ်တယ်ဝိရာကရာဂရဲ့ချုပ်ငြိမ်းရလည်းဖြစ်တယ်និရောဓရာဂရဲ့ရာဂရဲ့ပြင်းပြရလည်းဖြစ်တယ်និရောဓရာဂရဲ့ချုပ်ငြိမ်းရလည်းဖြစ်တယ်နော်ဒါကြောင့်ယတိတဏိဗာနအကျင့်နိဗ္ဗာန်တရားတော်မြတ်ကြီးကတဗ္ဗသင်္ခါရတမထောသင်္ခါရတရားအလုံးတို့ရဲ့ငြိမ်းရာဖြစ်၏သဗ္ဗုပတိပတိနိတေကောဥပတိတရားအလုံးတို့ကိုဆွလို့ရာဖြစ်၏တဏှာရောတဏှာရဲ့ဂုဏ်ရဖြစ်၏ဝိရာကောရာဂရဲ့ပြင်းပြရာဖြစ်၏និရောဓရာဂရဲ့ချုပ်ငြိမ်းရာဖြစ်၏ဧတံဤနိဗ္ဗာန်တရားတော်မြတ်ကြီးကသံတန်ခြင်းသက်၌ဧတံဤနိဗ္ဗာန်တရားတော်မြတ်ကြီးကပဏိတံဘုံမြတ်၌ဤတိဤသောလျှင်ဘောဓယောဂဝဆရဏံတော်သည်တိဓမ္မိထိုခန္ဓာငါးပါးသို့တဲ့တရားတို့မှစိတ်တံမိမိယဝိပဿနာစိတ်မစိတ်ကိုပရိဝါမိတိတခွာစေ၏ခန္ဓာငါးပါးကိုစွန့်နှိုင်အောင်ကြိုးစားလိုက်နော်ဝိပဿနာခိုင်မှတော့စွန့်နိုင်အောင်ကြိုးစားတဲ့အရိယမေအခက်ရောက်ပြီဆိုရင်တော့စွန့်နိုင်တဲ့အဆင့်ပဲခွန်နိုင်တဲ့အဆင့်ရောက်သွားပြီနော်။ဘာဖြစ်လို့လဲ။ဝိပဿနာစိတ်ကသင်္ခါရတရားတို့ရဲ့အပြည့်ကိုအာရုံယူစေပဲဖြစ်ပါတယ်။အရိယမေစိတ်ကသာလျှင်နိဗ္ဗာန်ကိုဆန်းပြီးတော့အာရုံပြုလိုက်တယ်။သင်္ခါရတွေကိုအာရုံမပြုတော့ဘူး။အရိယမေခန့်မှာယောဂီပုဂ္ဂိုလ်ကပဲခွန်ခြင်းပဲခွန်နိုင်အောင်ကြိုးစားနေတယ်။ဝိပဿနာခိုင်မှာသင်္ခါရတရားတွေကိုပဲခေါ်နိုင်အောင်ကြိုးစားနေတဲ့အရိယမေဆက်ခြင်းဆိုရင်တော့သင်္ခါရတရားတွေကိုပဲခေါ်နိုင်တဲ့အဆင့်ကိုရောက်သွားပြီနော်အဲဒီအဆင့်ရောက်ပြီဆိုရင်တော့ဖြဲခြင်းကဘာဆက်ဟောလဲသောတထာတိတောအသဝနခယပပုဏ္ဏတိသောထိုယောဂဝဆရာယဟန်တော်တိတထာထိုတရားတို့၌ဖြီတော်ယက်တိဖြစ်သည်ရှိသောတထာတို့သမထဝိပဿနာတရားတို့၌ဖြီတော်ယက်တိဖြစ်ခဲ့သည်ရှိသောအာလောနခယအာတောတရားတေဤကုံရအရတ္တဖို့သို့ဘဂုဏတိဆက်ရောက်နိုင်ပေ၏အဲ့ဒီသမဏဝိပဿနာတရားတွေမှာဆက်ပြီးတိတ္တအောင်ကျိုးစားနိုင်တဲ့ဉာဏ်တော်ဖြစ်ခဲ့ရင်ယက်တိနိုင်ခဲ့ရင်တော့အာတောတရားတွေကုံရဖြစ်တဲ့အရတ္တဖို့အထိဆက်နိုင်တယ်ဒီတော့အရတ္တဖို့ဆက်ရင်အဲ့ဒီပထမဇံကိုအခြေခံပြီးတော့ဇံလမဘအတွင်းအကျုံးဝင်နေတဲ့ခန္ဓာ၅ပါးကိုရောဇံလမဘအတွင်းမှာအကျုံးမဝင်တဲ့ခန္ဓာတွေကိုရောဖြစ်နေဝိပဿနာရှုတယ်အဲ့ဒါကိုတော့မမေ့နဲ့နော်ပရမဇန်လေးတစ်ခုတည်းကိုဝိပဿနာရှုလိုက်တဲ့အတွက်မတရားအမြင့်နိဗ္ဗာန်ကိုရတယ်လို့ဒီလိုအယူဆလွဲမှားခဲ့ရင်ပြည့်စုံတဲ့အလုံးလွဲချုံမသွားနိုင်ဘူးလားလွဲချုံသွားနိုင်တယ်နော်အဲ့ဒီလိုဝိပဿနာရှုလိုက်တဲ့အချိန်မှာဒီသမထဝိပဿနာတရားနဲ့ယက်တိနိုင်ခဲ့မယ်ဆိုရင်အတော်တရားတွေရဲ့ကုံရဖြစ်တဲ့အရတ္တကိုအတိဆက်ရောက်နိုင်ပါတယ်ဆက်ရောက်သွားတဲ့ထုံးလေးတွေလည်းရှိပါတယ်ဘုန်းကြီးခဏခဏပြောလို့ပါတယ်နော်မဟာဒိသကိုရောကြီးအနုရဒမြို့နဲ့မဟာကာမယွာအတွင်းဆုံးကကြွရင်းနဲ့အမျိုးသမီးတယောက်ပြောရလိုက်တဲ့သွားကိုဖန်ဆင်ပြီးအယောဇုကမ္မထံကိုရှင်းပွပြီးပရမဇ္ဇသမารိကအောင်ပြန်ထူထောင်လိုက်တယ်။ဒုပရမဇ္ဇသမารိကိုအခြေခံပြီးတော့ဝိပဿနာဘာဝနာကမ္မထံစီးရင်လိုက်တဲ့အတွက်အရတ္တကိုစိုက်သွားတဲ့ထုံးမရှိဘူးလား။ရှိပါတယ်နော်။အဲ့ဒီပုံစံအတိုင်းနဲ့ပရမဇ္ဇသမารိတစ်ခုကိုအခြေခံပြီးတော့ဝိပဿနာဘာဝနာကမ္မထံစီးရနိုင်ခဲ့ရင်လည်းအရတ္တဖို့စိတ်နိုင်တဲ့ထုံးရင်ရှိတယ်။ဒီထုံးကိုယူရပြီးဘုရားရှင်ကဟောနေတယ်။နောက်တစ်ခုနောစေအာတဝနာခယံပပုဏ္ဏတိတိနေဝဓမ္မရာဂိနဒါယဓမ္မနန္တိယဝိသနာဩရံဘဂိယနတယောသနနပရိခယဩပပတိကောဟောတိတထပရိနိဗ္ဗာယအနာဝတိဓမ္မတသမလောကအာတဝနာခယံအသောတရားတို့ဤကောင်းရာဖြစ်တဲ့အရတ္တဖို့တို့နောစီပါပုဏ္ဏတိအကယ်၍မဆက်ရောက်နိုင်ခဲ့သည်ဖြင့်ညာံဒီနေဝဓမ္မရာဂိနသောတမထဝိပါဒနာတရားတို့၌တွေ့တာမေမောနေသောဓမ္မရာဂဖြင့်ပင်လျင်ဒါယဓမ္မနန္ဒီယသောတမထဝိပါဒနာတရားတို့၌နှစ်သက်မြန်လို့နေသောဓမ္မနန္ဒီတရားဖြင့်ပင်လျင် ဩရံဘဂိယနာအောအဖောခောစုအသောကမ္မဂုံတို့ဖြစ်စေတတ်ကုန်သောဘိဇာနံတယောဇနနံတယောဇဉ်တရားငါးပါးတို့ဤပရိခယာကုန်ခိုင်း၍သွားခြင်းကြောင့်တထထောသုဒ္ဓဝါဒပြမကြီး၌ဩပပံဤသောဥပပပရိသံခြင်းကြီးနေရသောတထထောသုဒ္ဓဝါဒပြမကြီး၌ပရိနိဗ္ဗာန်ဤပရိနိဗ္ဗာန်ဝေဆံယုံသိချုံခြင်းရသောတတမလောကထောသုဒ္ဓဝါဒပြမကြီးမှအနာဝတိဓမ္မပြန်လာခြင်းသဘောမရှိသောဩပပတိကဥပပပရိသံခြင်းကြီးနေရတဲ့တတမဒီဟောတိဖြစ်ပေ၏။အာသောတရားတို့ရဲ့ဂုဏ်ရစေတဲ့အရတ္တဖို့မဆိုင်ခင်လူခာဘာဖြစ်လို့မဆိုင်နိုင်လဲ?မိမိပေါ်များအထုတ်နေတဲ့သမထဘာဝနာဝိပဿနာဘာဝနာအပေါ်၌တွေ့တာမေမောနေတဲ့ဓမ္မရာဂဓမ္မနန္ဒီတရားကိုပယ်ရှားနေတဲ့ဆိုအမရှိသေးလို့တချို့ပုဂ္ဂိုလ်တွေမိမိတရားအထုတ်မှာသိပြီးရှင်းတတ်နေတယ်မရှင်းတတ်ကြဘူးလားတချို့နော်တချို့ပုဂ္ဂိုလ်တွေလာချုပ်တယ်တပည့်တော်ဒီစီရီလေးမှာသွားတရားထိုင်လိုက်လို့ရှင်တရားကထိုင်လို့သိကောင်းတယ်ဗျာဆရာတော်အဲ့ဒီစီရီမှာသွားပြီးတရားထိုင်ဖို့တပည့်တော်ခွင့်ပြုပါတယ်ခွင့်ပြုပါတယ်ခွင့်ပြုပါတယ်သွားထိုင်ကောင်းတော့ဒီမှာထိုင်ရတယ်သိရှင်းတတ်တယ်ဒါဘာပြောလဲမိမိပေါ်များနေတဲ့သမထဘာဝနာဝိပဿနာဘာဝနာအပေါ်၌သိချင်မြင်လို့နေတဲ့သိချင်ခြင်းပဲသိကြည့်တဲ့သိချင်မျိုးတော့မဟုတ်ဘူးနော်ရတော်ရရားကိုလွန်းလို့ပြင်နေတဲ့သိချင်မျိုးယာဟုရကလွင်လို့ပြင်းနေတဲ့စိတ်ချမ်းမျိုးတော့ဟုတ်သလားမဟုတ်ဘူးမိမိပွားများနေတဲ့တရားအပေါ်နဲ့သိစိတ်နေတဲ့ဒီညာကလေးပဲဟမ်သိစိတ်နေတဲ့နန္ဒီတရားလေးပဲဒီနန္ဒီတရားကိုမပင်ခွာနိုင်ခဲ့ရင်တော့သောပုဂ္ဂိုလ်ကယဟနာမဖြစ်ဘူးယဟနာမဖြစ်ခင်ဘူးဆိုလို့ရှိရင်တော့သုဒ္ဓဝါဒပြမပြီးတော့ကျင့်သည့်ဧကံရောက်မယ်ပထမဇန်သမားကဘာကြောင့်ဒီသုဒ္ဓဝါဒပြမပြီးရောက်တယ်လဲဒီလိုတော့မြင်ရရှိတယ်ညာကလည်းရှင်းခဲ့ပါတယ်နော်ခုလိုအရိယမဉ္ဇဉ်ဘုံဉ္ဇဉ်ဆက်ပြီးအနာဂတ်မဉ္ဇဉ်ဘုံဉ္ဇဉ်အတိဆက်ပြီးပြီဆိုရင်ထိုပုဂ္ဂိုလ်ကဇန်တရားကြီးကိုနှောက်ဆက်တမ်းနဲ့တက်တဲ့နိဗ္ဗာန်တရား၅ပါးကိုပဲခွာထားပြီးဖြစ်တဲ့အတွက်ဇန်ကိုဆက်အထုလိုက်ရင်အနာဂတ်မဉ္ဇဉ်ဆက်ပြီးတဲ့ပုဂ္ဂိုလ်အဖို့သရုတ်တဇန်အတိဇန်တရားတွေဟာလွယ်လွယ်လေးနဲ့ရထိုဇန်တရားတွေမှာယက်တည်ပြီးတော့ဘဝကိုအဆုံးသတ်နိုင်ခဲ့လို့ရှိရင်သုဒ္ဓဝါဒပြန်မပြီးတော့ကျင့်သည့်ဧကံရောက်နိုင်တယ်လို့ဆိုလိုတယ်အောက်ကာမဘုံကိုပြန်ပြီးဆွဲခေါ်မဲ့တန်ရောက်ရင်ကျော်၅ကျောင်းကတော့သူပုဂ္ဂိုလ်ကပဲဆက်ထားပြီးဖြစ်တယ်။ပဲဆက်ထားပြီးဖြစ်တဲ့အတွက်ဒီအောက်ကာမဘုံကိုတော့ဘယ်တော့မှပြန်မလာတော့ဘူး။နည်းနည်းစဉ်းစားကြည့်ပေါ့။အိမ်ကိုပြန်မယ်ဆိုလို့ရှိရင်တော့အိမ်မှာပြန်ပြီးတော့ကျော်မခံရဘူးလား။ဖြေတဲ့လူနေနေတယ်နော်။ဖြေတဲ့လူနေနေတယ်။အဲဒီတော့ကာမဘုံပြန်လာလို့ရှိရင်တော့ကာမဘုံမှာပြန်ပြီးကျော်မခံရဘူးလား။ကျုံခံတယ်ဒါပေမဲ့ကာမဂုဏ်ပြန်လာစေနိုင်တဲ့ဆွမ်းအားရှိတဲ့ကျုံခံကြောင့်သူကအပြီးပဲဖြတ်လိုက်ပဲဖြတ်လိုက်တော့ကာမဂုဏ်ကိုဘယ်တော့မှပြန်မလာတော့ဘူးပြန်မလာလို့ဆိုရင်ကာမဂုဏ်ကပြန်ပြီးကျုံမခံရတော့ဘူးမကောင်းဘူးလားဟမ်ဒီကကြီးတွေမကောင်းဘူးလားဒီကကြီးတွေတော့မပြေပါဘူးခွင့်ပြီးနေပါတယ်နော်ကဲကာမဂုဏ်ကပြန်ပြီးကျုံခံရမယ့်သဘောကတော့မရှိတော့ဘူးတဲ့ဒါကဘာကြောင့်သူကဒီလိုကြည့်ရတယ်လေကာမဘုံကိုဆွဲခေါ်နေတဲ့တန်ရောက်ရင်ကျုံငန်းကြောင့်ကသူကအရိယမဂ်တရားဖြင့်အကျဉ်းနဲ့ပဲဆက်ထားပြီးဖြစ်တယ်ပဲဆက်လိုက်တဲ့အတွက်ကြောင့်သုဒ္ဓဝါဒမြမပြီးမှပဲမြမဖြစ်ပြီးတော့သူကနေနောက်ထပ်တပံကာမဘုံကိုပြန်နေခြင်းသဘောမရှိဘဲနဲ့သုဒ္ဓဝါဒမြမပြီးမှပဲပြိဋ္ဌိကံဆံရတော့မယ်နောက်ထပ်တပံပြတော့မှချင်းမကြုံရတော့မကောင်းဘူးလားဒါပဲဒီကကြီးတွေကချင်းကြုံမယ်နေရာကိုသိပြန်ခြင်းလို့ဒီတရားခေါ်နေရတာနော်ကဲနောက်တစ်ခုအယံပြေခေါ်အနန္တမေခေါ်အယံပတိပဋ္ဌာဝိသနာဩရံဘာဓိညာဏတံယောဇနာနပဟာနာယအနန္တဟိဘောအနန္တအယံခေါ်ဤတိကာဩရံဘာဓိညာဏအောအဖို့ဟုခေါ်ဆိုသောကာမဂုံသောဖြစ်စေတတ်ကုန်သောဝိသနာတံယောဇနာနတံယောဇဉ်တရားငါးပါးတို့ကိုပဟာနာယမေခြင်းငါမေခေါ်လမ်းစဉ်ဖာပေသည်အယံဤတိကာပฏิပရာကျင့်စဉ်ဖာပေသည်အဘဘုံခေါ်ဆိုအပ်တဲ့ကာမဘုံကိုဆွဲခွန်ထားတဲ့တရားစဉ်ပြန်၅ဘုံကိုပေးဆက်နှစ်ရက်အတွက်လမ်းစဉ်ကျင့်စဉ်ဆိုတာဒီကျင့်စဉ်ပဲဖြစ်ပါတယ်ဆိုပြီးဘုရားရှင်ကဟောထားတယ်အဲ့ဒီသုတ်တန်ကိုကိုးကားပြီးတော့ရည်ညွှန်းပြီးတော့ရှင်အနန္ဒဂရုမြတ်ကအထက်ကနဂရသုတ်တန်မှာဓမ္မအမည်ရှိတဲ့ဥပဒကဒယကာကမေးလိုက်တဲ့မေးခွန်းကိုလည်းပုံစံသူဖြေတာပါနော်ဒါပေမဲ့ဖြေပုံလေးချင်းတော့နည်းနည်းလေးကြွားနေတယ်ပရမဇန်သမารိဆက်ပြီးပြီးဆိုင်ကြီးတဲ့အခါမှာမပါလို့တယ်လေ နည်းနည်းလေးပြန်လာကြည့်နည်းနည်းလေးဆက်ဆံမြောပါနော်သောပထမဇံကိုဝေစားပြီဝေစားပြီတဲ့အခါဘာလုပ်လဲသောဣတိပတိသင်္ခေတ္တိဣဒံပြီကောပထမဇာနာအပိသင်္ခေတ္တအပိသင်္စေတိသင်္စေတိဣဒံသောသောယောကဝဆရာယံသောတိဣတိဣသောရှင်ပတိသင်္ခေတ္တိဆင်းခြင်းသုံးခါရှုပွား၍နေ၏ဘယ်လိုလဲဣဒံပြီကောပထမဇာနာဤပထမဇာနာပြတိလည်းဖဲ့အပိသင်္ခေတ္တအကြောင်းပြတော်သည့်အညီညွတ်ပေါင်းစုံဖြင့်ပြုပြင်အပ်၏အဘိသင်္စေတိတံအကြောင်းပြတော်သည့်အညီအညွတ်ပေါင်းစုဖြင့်ဖြစ်ပေါ်စေအပ်၏သူကဒီလိုရှုခွင့်ခြင်းနဲ့ပြင်ပေးတယ်ရှုခွင့်ခြင်းကအဓိပ္ပာယ်ယူဆတတ်နေတော့အတူတူပဲအကြောင်းတရားတွေကအညီညွတ်ပေါင်းစုဖြစ်ပြင်ပေးမှဖြစ်ပေါ်လာရတယ်ဆိုတော့မြတ်ကပြုခဲ့ပြီးပြီဒီပရမဇာဏတရားဖြစ်ပေါ်လာရတဲ့အတွက်အကြောင်းတရားတွေဘာတွေရှိလဲနံပါတ်1မြတ်ဝိထုယုံရှိရမယ်နံပါတ်2ကုဏကကတိုင်းဖြစ်ခဲ့ရင်အဖြစ်ရောကတိုင်းဖြစ်ခဲ့ရင်ကတိုင်းပရိဘာကနမိတ်ဆိုတဲ့အာယုံမရှိရဘူးလားရှိရမယ်နံပါတ်၃ပရမဇန်ရဲ့ရှင်ဘက်သံသအစရှိတဲ့စိတ်တွေတွေကသာသနာ့ဆရာတော်တည်ရှိကျေးဇူးပြုဖို့မရှိရဘူးလားရှင်ပြရရှင်ဘက်စိတ်တွေတွေလည်းပါသွားလို့ဒါရင်လို့ဆိုမကသေးဘူးယောနိတော်မနတိကရာနိမလမနှလုံးသွင်းမှုအဲ့နိမလမနှလုံးသွင်းမှုကဒီပရမဇန်နဲ့ရှင်သွဲနေတဲ့မနောရထဝန်ဆောင်ဆိုညကပြောခဲ့တယ်အဲ့ဒီပရမဇန်ကဝိသီအတွင်းမှာပါနေတဲ့မနောရထဝန်ဆောင်ဒီရှင်းရှင်းကကျေးဇူးပြုနေတဲ့အဖြူကိုနှလုံးသွင်းနေတဲ့ကာမဝဆရာသမာဓိဇောတိမရှိခဲ့ဘူးဆိုရင်ကဒီမနောရထဝဆကဖြစ်နေတဲ့ဆိုအားရှိမလားရှိပြန်ပါအဲ့တော့ကြောင့်ဆိုလိုတာလေးကတော့ကာမဝဆရာနန္တရားတွေကိုလည်းရှုရမယ်ပရမဇန်နန္တရားလည်းရှုရမယ်နိယဝုထုယုတ်တွေလည်းရှုရမယ်လို့ဒီလိုဆိုလိုပါတယ်ကာမဝဆရာနန္တရားတွေကရှိရှိကကာမဝဆရာနန္တရားတွေကိုရှုခဲ့ရင်လည်းဒီကာမဝဆရာနန္တရားတွေမှာဆရာအကြောင်းတရားတွေကပြုပြင်ပေးမှဖြစ်ပေါ်လာရတဲ့အတွက်တို့ရဲ့ဆရာအကြောင်းတရားတွေကိုလည်းအဆင့်တက်ပြီးရှုရမှဖြစ်တယ်အဲ့ဒီရှုခဲ့ကိုတော့အဘိသင်္ခတံအဘိသေစီတိံဆိုတဲ့ဒီစကားလုံးဖြင့်ချုံကုန်ပြီးဆရာနဲ့ကုရောမြတ်ကဟောကြားတော်မူခြင်းဖြစ်ပါတယ်ဒီတော့ဆလိုတာကယုတ်တယ်လည်းရှုရမယ်နန္တရားတွေလည်းရှုရမယ်ယုံငံတို့ရဲ့အကြောင်းတရားတွေကိုလည်းရှုရမယ်ကြောင်းကျိုးဆက်နေတဲ့ပရိသတ်သမုပ္ပါဒ်သဘောတရားတွေကိုလည်းရှုရမယ်အကြောင်းတရားတွေကတော့ဒီယုံငံတွေကိုဘာလို့ကလဲယံခောပန္နာကိစီအဘိသင်္ခတံအဘိသင်္စေတိတတရနိစ္စံဏိရောဓဓမ္မံတိအဘိသင်္ခတံအကြောင်းပြတော်သည့်ပေါင်းစုံဖြင့်ပြုပြင်အပ်သောအဘိသေစီတိတံအကြောင်းပြတော်သည့်အငြိအဲညွတ်ဖြစ်စေအပ်သောယံခောပန္နာကိစီအကျဉ်းတစ်စုံတစ်ခုသောတရားသည့်အတ္တိရှိတံထိုတရားသည့်ကအနိစ္စအနိစ္စသာသည်និရောဓဓမ္မံချုပ်ငြိမ်းခြင်းនិရောဓသဘောတရားချင်းချင်းရှိပေ၏ဣတိဣသောလျှင်ပတိသိသိသိတိအတိအပြင်းစင်ခြင်းသုံးခါရှိပွား၍နေလေ၏ဟောသူကရှုခွက်ကိုဒီလိုသင်ပေးလိုက်သင်ပေးလိုက်တော့အရှုကအာယုံချင်းဟာကိုနကဘုရားဟောတဲ့သုတ်တံနဲ့အတိအပြင်းယူဆတတ်မယ်ဆိုရင်တော့အတူတူပဲဖြစ်မှာပါဘူးလားဖြစ်သွားပြီနော်အဲဒီလိုဖြစ်သွားတဲ့အချိန်ခါမှာဒီလိုရှုခွက်ကိုရှုနိုင်ရင်လေအဲဒီသမထဝိပဿနာဉာဏ်မှာယက်တည်နေတဲ့ပုဂ္ဂိုလ်ကအတော်တရားတွေကိုဉာဏ်ဖြစ်တဲ့အဲ့ဒါတစ်ခုခုရောက်နိုင်တယ်မရောက်ခဲ့ဘူးဆိုလို့ရှိရင်လေအဘိဓမ္မာရှင်တရား၅ပါးတို့ကုန်ခံသွားတဲ့အတွက်ကြောင့်သမထဝိပဿနာတရားအပေါ်နဲ့ပြန်ကြမှာမို့လို့ဓမ္မရာကဓမ္မနန္ဒီတရားထင်ရှားရှိနေကြမယ်ဆိုရင်ထိုပုဂ္ဂိုလ်ဒီွယ်လင်းသည့်အချက်အလက်နဲ့သုတ္တဝါဒပြမပြီးရောက်မယ်ပြမပြီးမှပြန်လည်ခြင်းသဘောမရှိတဲ့ထိုပြမပြီးမှပဲပြိဋိဘံဝိဇံရုပ်သိမ်းဒုက္ခဆက်သိရမယ်လို့ဒီလိုဟောထားတယ်ဒါကြောင့်အယံပြေခောကံပတိတိနာဘဂဝန္တဇာနတပတ္တအရထဓမ္မသမုန်ခေနဧကောတမောအခန္တောယတဘိကုဏအပ္ပမတ္တသအခပိနောဘိဒတတဝိဟရတောအဝိမုတ်တိစေဝစိတ်တံဝိမုတ်စတိအပရိခိနာသအတဝပရိခယံစိသံတိအနတ္တုပံတင်္စနုဒရယောဂခေမအနုဘောအနုဘပုနာတိခဗိယငါပတိတယကယတအကျင့်တရား၌ဘိကုဏယောအပ္ပမတ္တသမမိမလျောခြင်းအပ္ပမတ္တတရားလက်ကင်ဆန်းရရှိသောအတဘိနောကိရိသတောကောပပန်စိတ္တလောင်ကျစိတ္တသောသမ္မပတံလုံးလောက်ခရိယရှိသောအရှိတတတနိဗ္ဗာန်သို့ဆေလွတ်ထားသောစိတ်ဓာတ်ရှိလျက်ဝိသရတော်နေထိုင်၍နေသောဘေကုဏောယံတော်ဤအဝိမုတ်တင်းစေဝစိတ်ဓာတ်ကိလေသာတို့မှမလွတ်မြောက်သောစိတ်ဓာတ်ဤလည်းပဲဝိမုတ်စတိကိလေသာတို့မှလွတ်မြောက်၍သောဖြစ်၏အပရိခိနာသအတောဝါမကုန်ခန်းသည်တဲ့အတောတရားတို့ဤလည်းပဲပရိခေယကုန်ခန်းခြင်းသို့ကိစ္စတည်းရောက်ရှိသောကြနေကုန်၏အနန္တပတ္တမဆိုင်ရောအသည်သောအနုတ္တရာအတုမရှိသောယောဂေခင်မင်းသာယောဂလေးပါးတို့၏အကုန်ရန်ဖြစ်တဲ့အရတ္တခိုးသောလည်းပဲအနုဘဗိတအနုဘဗုဏ္ဏတိအရှင်ဆက်ရောက်နိုင်၏ရန္တတာတိတော်မူသောပတ္တတာမြင်တော်မူသောရဟန္တာသမ္မသမ္ဗုဒ္ဓေနအရဟံကုန်ခြင်းသမ္မသမ္ဗုဒ္ဓဆုံးခြင်းဖြစ်တော်မူသော ဒီနာဘဂဝတ္တဖသောဘုံသောသောပသခင်ပြရှင်သည်ဧကံတောခေါ်ကြတော်မူသောဧကောဓမ္မောတခုတည်းသောတရားစီကအယံပြေခေါ်ဤဒီပါတိတခုသောတရားဆိုရင်ဒါပဲဆိုပြီးတော့အရှင်နန္ဒကုရုမြတ်ကဟောပေးတယ်နော်ယောဂဝဇ္ဇရယဟန်တော်ဓမ္မကမမိတ်မလျော်ခြင်းအပမတာတရားလက်ကင်ထားပြီးပြိတ္တာတို့ကိုပူပန်စေတတ်လောင်ကျွမ်းစေတတ်တဲ့လောကဝိရိယရှိဖြင့်နိဗ္ဗာန်သို့ဆင်းလွတ်တဲ့စိတ်ဓာတ်အပြည့်အဝဖြင့်နေတိုင်းတည်းလုံးနေတဲ့ယောဂဝဇ္ဇရယဟန်တော်အဖို့ကုလပရမဇ္ဇဏံတရားပရမဇ္ဇဏံတရားမှပရမဇ္ဇံသံသမာပအတွင်းမှတည်ရှိတဲ့ခန္ဓာ၅ပါးသံသမာပမှအကျုံးမူဝင်တဲ့ခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးဒီကိုအကျုံးတရားနေတဲ့ကောအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်ပြည့်ပြီးတော့ဝိပဿနာရှုနိုင်ခဲ့မယ်ဆိုရင်လေပြီးတော်မူမြင်တော်မူတဲ့အရဟံကုန်ရှင်သမ္မာသမ္ဗုဒ္ဓကိုရှင်ဖြစ်တော်မူတဲ့ဘုရားရှင်ဟောတဲ့ဧကဓမ္မတခုတည်းသောတရားဆိုတာဒါပါပဲဆိုပြီးတော့ဒီလိုအရှင်အနန္ဒကုရုမြတ်ကအဖြေပေးတယ်အဲ့ဒါဒီနေရာမှာရှုမှန်ကခန္ဓာ၅ပါးဖြစ်ပါလေဧကဓမ္မတခုတည်းသောတရားဆိုပြီးတော့ဘယ်လိုပြောနေသလဲလို့ဒီလိုတော့မင်းစရာအဲ့ဒါဒီနေရာမှာတခုတည်းသောတရားဖြစ်ပုံနဲ့ပတ်သက်ပြီးတော့အကျဉ်းကရဆရာတော်ကဧကဓမ္မပုသိတေနအယံပိဧကဓမ္မတိအေဟံပုသံခတိနာဂတိတ္တဧကတ္တသဗ္ဗိဓမ္မဧကဓမ္မောနာမဇတောဆိုပြီးဒီလိုဖွင့်ထားတယ်မေးတဲ့ပုဂ္ဂိုလ်ကတခုသောတရားဆိုပြီးမေးတဲ့အတွက်အဖြေပုဂ္ဂိုလ်ကလည်းတရားအလုံးကိုပေါင်းစုပြီး၁၁မျိုးသောတရားတွေကိုပေါင်းစုပြီးတော့ဧကဓမ္မလို့ဒီလိုဟောတော့ခြင်းဖြစ်တယ်နော်မဟာတကုလဒါယိဒုက္ခသမေဟိဧကရဧကုဏဝေသတိပပ္ပန္တိပတိပရာဝတေနဧကဓမ္မနာမဇဒာနိမဟာတကုလဒါယိဒုက္ခဆိုတဲ့ဒုက္ခတစ်ခုရှိပါတယ်နော်အဲ့ဒီဒုက္ခကဒုက္ခမှာမြတ်စွာဘုရားကအခန်းကန္တ20ခုဟောထားတယ်။အဲဒီ20ခုဟာပရိပရာရဲ့သွားအဖြစ်ဧကဓမ္မမြည်တယ်။ပရိပရာကျင့်စဉ်ကတခုတည်းဖြစ်နေတဲ့အတွက်ကြောင့်ပရိပရာအယဧကဓမ္မလို့ပဲခေါ်တယ်။ဤတဧကတ္တဗုဒ္ဓဝတိနာဧကဓမ္မတိအဂရဏိဒီသုတ္တမကတော့မေးတဲ့ပုဂ္ဂိုလ်ကမေးကုန်စစ်တဲ့ချက်မေးထားတဲ့အတွက်အဖြစ်7ခုကိုလည်းဧကဓမ္မအဆိုပြီးဒီလိုဟောထားတယ်နော်။အမတုပတ္တိယထေနဘာသဗ္ဗာနိတိဧကဓမ္မောတိဥဒ္ဓဝတိမတေယအမြင့်တရားကျင့်စဉ်အလုံးကတော့တခုတည်းသောမတေယအမြင့်နိဗ္ဗာန်ကိုရောက်စီဖို့ရန်အတွက်အကြောင်းဖြစ်တယ်။တခုတည်းသောမတေယအမြင့်နိဗ္ဗာန်ကိုရောက်စီဖို့ရန်အတွက်အကြောင်းဖြစ်တဲ့အတွက်တရားအလုံးကိုလည်းဧကဓမ္မတခုသောတရားလို့ဒီလိုခေါ်ထားခြင်းဖြစ်ပါတယ်။ဆိုလိုတာကတရားလေးတစ်လုံးရှိရင်နိဗ္ဗာန်ရပါတယ်ဆိုပြီးအပြောများလို့ဒါဒီကိုဘုန်းကြီးကကိုယ်ကပြောနေရတာနော်။မလျာအမှုနိဗ္ဗာန်ဆုံးတဲ့တခုတည်းသောနိဗ္ဗာန်တတ်ကိုရောက်ဖို့ရန်အတွက်ကျင့်စဉ်အလုံးကလမ်းညွှန်နေတာဖြစ်ခြင်းကြောင့်ဒီကျင့်စဉ်အလုံးကိုဧကဓမ္မလို့ပြောနေခြင်းဖြစ်တယ်တဲ့။တရားတခုတည်းရှိတာတော့ဟုတ်သလားမဟုတ်ဘူးနော်။ကဲနောက်တစ်ခုဘုလသာပရံဂဘတိဘိက္ခုဝိတ္တဝိသရဏဟုပသမဣဇဒံသမ္ပဒါဒနာစေတသောဣဂောတိဘောအာဟုဇကအောဣဇရံသမာဓိသမ္ပတိဒုက္ခဒုတိယဇာနာဥပါဒမေသအဝိဇ္ဇရတိဂဗတိဒယကပုဏ္ဏသပရဏောတိမျိုးသောကဘိက္ခုယောဂဝဆရယဟန်တော်သည်ဝိတကဝိသရဏံဝိတဝိသရတိဟတို့ဥပသမဉ္စီဤ၍သာခြင်းကြောင့်ဣဇဒံမိယေကိုရင်ဣဇဒသန္တန်၌သမ္မနာဒနစိတ်ကိုကျင့်ရင်စေတသောစေတသောစိတ်ဧကောတိဘောမြတ်သောဒီဒီမုသမာဓိကိုဖြစ်စေတသောအဝိတေကဝိတ္တိမရှိသောအဝိဇ္ဇာရဝိဇ္ဇာရလေးမရှိသောသမာဓိဇံပထမဇံသမာဓိကြောင့်သင်္ချာဖြစ်ပေါ်၍လာရသောသမာဓိဇံဒုတိယဇံသမာဓိကြောင့်သင်္ချာဖြစ်ပေါ်၍လာရသောဒီမျိုးဖွင့်ထားတယ်။ပထမဇံသမာဓိရမှဒုတိယဇံသမာဓိရနိုင်တဲ့အတွက်ကြောင့်ပထမဇံသမာဓိကြောင့်ဖြစ်တဲ့ဆိုရင်းရတယ်။ဒုတိယဇံဆင်းရင်လည်းသမာဓိကပန်နေတဲ့အတွက်ဒုတိယဇံသမာဓိကြောင့်ဖြစ်တယ်ဆိုရင်းလည်းရပါတယ်နော်။သမာဓိဇံပထမဇံသမာဓိကြောင့်ဖြစ်သောဝါယံသံဃိယသမာဓိဟုခေါ်ဆိုအပ်တဲ့ဒုတိယဇံသမာဓိကြောင့်သင်္ချာဖြစ်ပေါ်၍လာရသောပိဋိလူကနှစ်သက်ချင်းပိဋိခန္ဓာချင်းဒုက္ခရှိသောဒုတိယဇံနဲ့ဒုတိယဇံတို့ဥပါဒံပိဇာပြေဆုံးကားကြောင့်သင်ရဝိဟာရတိနေထိုင်ပြီဒုတိယဇံဆိုင်ပြီဆိုင်လို့တဲ့အချိန်ခါမှာလည်းဘာဖြစ်လဲသောဤပိဋိသင်္ဆေကတိသောထိုယောကဝတ္တရာယံတော်သည်ဤသို့ဖြင့်ပိဋိသင်္ဆေကတိရှုပါသုံးဆောင်၍နေလေ၏ဘယ်လိုလဲ သမဘာအခိုက်မှာဖြစ်ပေါ်နေတဲ့တရားတွေဆိုပြီးဒီလိုသတ်မှတ်ချက်ပြီးတော့ဒီကဇေရောကသမဘာအခိုက်ဆိုတဲ့ဒီစကားလုံးဖြစ်သမဘာမှာအကျိုးဝင်တဲ့ခန္ဓာ၅ပါးပဲဖြစ်ဖြစ်သမဘာမှာအကျိုးမဝင်တဲ့ခန္ဓာ၅ပါးပဲဖြစ်ဖြစ်အလုံးရှိပါလို့ဆိုလိုတယ်ဆိုပြီးဒီလိုရှင်းထားပါတော့နော်အဲ့ဒီရှင်းရင်းချက်အရာဒီဒုတိယအဆန်းကိုရအောင်ကြိုးစားအပ်ထုတ်ပြီးဆိုကြစို့ယောဂီပုဂ္ဂိုလ်ကခုနကအဖြူကတိုင်းနဲ့ဆိုကြစို့အဖြူကတိုင်းမှာပရမဇန်သမာဓိမှာခိုက်ပြီးတဲ့ယောဂီပုဂ္ဂိုလ်ကဒီပရမဇန်သမာဓိကိုဝတိပေါင်းငါးထာနိုင်ရင်အောင်လေ့ကျင့်ရတယ်။လေ့ကျင့်လို့အောင်မြင်မှုရရှိတဲ့အချိန်ခါမှာဒီပရမဇန်သမာဓိမှာအထဘာသိရမလဲ။ဒီပရမဇန်သမာဓိရှင်နိဗ္ဗာန်ရည်သွင်းတဲ့အနိက္ခတ္တအပြစ်တစ်ခုသိမြင်ရတယ်။နိုင်ငံငါးပါးကိုပြန်သိသိကြည့်ပြီးတော့ဝိတ္တဝိဇ္ဇာရကိုသိမြင်ကြည့်။ဝိတ္တဝိဇ္ဇာရတွေကယုံရင်ကျန်တဲ့နေ။ဘာဖြစ်လို့ယုံရင်ကျန်တဲ့ရတယ်လဲ။အာယုံဘောကိုစိတ်ကလေးကိုထက်ခန့်ထက်ခန့်တင်ပြနေရတယ်ထက်ခန့်ထက်ခန့်သုံးသပ်နေရတယ်။အာယုံဘောကိုစိတ်ကိုရှင်းရှင်းတင်ပြနေတဲ့သဘောကဝိတ္တထက်ခန့်ထက်ခန့်သုံးသပ်နေရတဲ့သဘောကဝိစရအဖြူအဖြူအဖြူအဖြူလို့ဒီလိုထက်ခန့်ထက်ခန့်သုံးသပ်နေရတယ်။အဲဒီလိုမတင်ရဘဲနဲ့စိတ်ကငြင်းနေမှမသုံးသပ်ဘဲနဲ့ငြင်းနေမှဆိုတော့ပုံမကောင်းဘူးလား။ပုံကောင်းတယ်။ခုမတင်တင်ပြနေရတာပြန်ကြတော့လို့တင်ပြနေရတာထက်ကတက်ကသုံးသပ်နေရတာကပြန်ပြန်ကြကြတော့လို့ထက်ကတက်ကသုံးသပ်နေရတာမတင်ပဲနဲ့မသုံးသပ်ပဲနဲ့ငြင်းနေမယ်ဆိုလို့ရှိရင်ဆောင်းတဲ့ထက်မတင်ရဘူးဆိုလို့ရှိရင်ပို့ပြီးသမာဓိကမခံဘူးလားခံကြောနိုင်ပြီးတော့ဝိညာဉ်ဝိဇ္ဇာရကလုံရင်ကျန်းတဲ့နဲ့ကျန်းတဲ့နဲ့အတွက်ကြောင့်ဒီဇာဟာပျက်စီးနေတဲ့သဘောလေးရှိတယ်သစ်ခွန်နေတာတော့ကံကြည့်ပါကျန်းတဲ့နဲ့ဒါပေမဲ့သစ်ခွန်ကြီးကျိုးပြက်လွယ်တဲ့သဘောမရှိဘူးလားရှိနေတယ်အဲ့ဒီပုံစံလိုပဲဒီလိုတင်ပြနေရတဲ့အာယုံဘောသစိတ်ကိုရှေ့ရှုတင်ပြနေတဲ့အဖြစ်ရောကတိုင်းပရိဘာဂနမိတ်အာယုံဘောသစိတ်ကိုရှေ့ရှုတင်ပြနေရတဲ့ဝိတ္တသက္ကတ္တကအဖြစ်ရောကတိုင်းပရိဘာဂနမိတ်ကိုသုံးသပ်ဆင်ခြင်နေရတဲ့ဝိသရဒီဇံကလေးကိုယ်တော်ကတန်းတန်းနဲ့အတွက်ကြောင့်ဒီဇံဒီဆင်းဉာဏ်စွာကျုပ်ပဲ့ပျက်စီးတတ်တဲ့သဘောလေးရှိနောက်တစ်ခုပိဋိဒုက္ခဧကခရာကိုဆင်ခြင်လိုက်ဆင်ခြင်လိုက်တဲ့အချိန်ကမှပိဋိဒုက္ခဧကခရာကြီးကငြိမ်သက်တဲ့သဘောဝရှိတယ်လို့ဒီလိုနှလုံးသွင်းရအဲ့ဒီအနေနဲ့သင်ခြင်းပြီးတဲ့အချိန်ခါမှာဒီအကြံကြီးတော့မသင်ခြင်းနဲ့တော့စက္ကန့်ပိုင်းလောက်သင်ရတယ်။အဲ့ဒီလိုသင်ခြင်းပြီးတဲ့နဲ့ဒီအဖြူရောကတိုင်းပရိဘာဂနမိတ်ကိုပဲဆက်အာရုံယူပြီးတော့အဖြူဖြူလို့ရှုလိုက်။သင်ကအဖြူလို့နှလုံးသွင်းပြီးတော့စိုက်ပြီးရှုလိုက်ဒီနေ့ဒီပိုင်းနဲ့ခဲအဖြူရောကတိုင်းနဲ့မှနှိမ့်မြုပ်သွားတဲ့ဘာဝနာစိတ်တစ်မျိုးပေါ်လာပါမယ်။အဲ့ဒါဟာပထမဇန်တမာတိပဲရှိပါလိမ့်မယ်နော်။နိမ့်မြုပ်မှုကမိမိက5မိနစ်10မိနစ်အစာပိုင်းခေါ်တာနေရတယ်5မိနစ်10မိနစ်ခန့်နေပြီးတော့နိမ့်မြုပ်ရမှချရလိုက်တဲ့အချိန်ခါမှာသံဃာတွေကိုပြန်ဆင်ခြင်းကြည့်လိုက်ရင်ဝိဒဝိသရကိုကျန်တဲ့နေတဲ့သံဃာအဖြစ်ထင်လာမယ်ပိဋိဒုက္ခဧကခရာကိုငြိမ့်သက်တဲ့သံဃာအဖြစ်နဲ့ထင်လာမယ်အဲဒီအချိန်ခါမှာကျန်တဲ့သံဃာကိုပိတ်ဆဲနိုင်ရင်ငြိမ့်သက်တဲ့ပိဋိဒုက္ခဧကခရာခေါ်တဲ့သံဃာ၃ပါးနဲ့ပြည့်စုံတဲ့ဒုတိယဇန်ကိုရရှိရတဲ့ဤရပြီးတော့အဖြစ်ကတိုင်းကိုပြန်ဆက်ပြီးအဖြစ်ဖြစ်လို့ရှိပါရှုလိုက်တဲ့အချိန်ခါမှာသိုးချင်းခါမှာတော့အတွက်တည်းစိတ်ကမယုတ်ဖက်နဲ့အဖြူအနေနဲ့သာနှလုံးသွင်းပြီးစိုက်ပြီးကြည့်လိုက်။ယုတ်နေမယ်ဆိုလို့ရှိရင်ဝိဇ္ဇဝိဇ္ဇာကမပြုတ်ဖြစ်တတ်တယ်။ဘာကြောင့်လဲ။ဝိဇ္ဇကဝိဇ္ဇာဝစီသင်္ခါရောအဖြူအဖြူအဖြူဆိုတဲ့ဒီစကားလုံးလေးကြီးဝစီသင်္ခါရလေးတွေဖြစ်ပေါ်ဖို့ရန်အတွက်ဝိဇ္ဇဝိဇ္ဇာကပြုခြင်းပေးရတယ်။အနီအနီဟောအဖြူဖြူလို့မဆိုတော့ဘူးအနီနီလို့ဆိုမယ်ဆိုအနီနီဆိုတဲ့စကားလုံးလေးဖြစ်ပေါ်လာအောင်ကျန်းစီသင်္ခါရမရှိရဘူးလား။ရှိနေရဲ့။အဲ့ဒီဉာဏ်ရှင်တို့ကဝိဉာဉ်ရှင်ကမပြုတ်ခင်ဖြစ်တယ်။အဲ့ဒါကြောင့်အဖြူအနေနဲ့ပဲနှလုံးသွင်းပြီးစိုက်ကြည့်နေလိုက်။စိုက်ကြည့်လိုက်လို့ရှိရင်ဝိဉာဉ်ဝိဆရာအဖြူအနေမှာဘာဝနာစိတ်ကနစ်သွားတာတွေ့လို့။နစ်သွားပြီဆိုရင်လည်းဒီဆိုင်ကတဲ့ယောဂီပုဂ္ဂိုလ်ကနားလည်နေတဲ့ဝိဉာဉ်ဝိဆရာနဲ့ပြုတ်သွားပြီ။ဒီတိဒုက္ခဧကဂရဆိုတဲ့ဇိုင်းကသုံးပါးပဲတန်ရှိပြီဆိုတာနားလည်သွားတယ်။ ਨਾਲੇ ਲੁਸੇ ਛੋਟਮਾ ਦੀ ਗੁਫੇਗਾ ਉਸਲੇ ਵੀ ਚੋਇਆ ਮਾਰੇ ਨਾ ਉਹਦੀ ਬੰਗਾ ਧੰਨੇ ਨੇ ਉਹ ਲਿਜਿਆ ਲਿਜੇ ਲੋ ਅੰਗੂ ਨੂੰ ਜਾਰੇ ਸੋ ਯੋਗੀ ਗਾ ਵਿਪਾਦਨਾ ਕੁਝ ਨੇ ਸਲੋ ਚੇ ਬਸੇ ਲੈ ਈ ਦੰਗੀ ਕੋ ਦੁਨੀਆਂ ਜਨਨ ਈ ਦੁਨੀਆਂ ਜੰਦੀਆ ਦੀ ਲੈ ਫੇ ਅਭੀ ਦੇ ਘਟਾ ਅਜਾਂ ਪਿਆ ਦੋ ਦੀ ਬੌਸੁ ਨੇ ਜੁ ਪਿਆ ਆਈ ਅਭੀ ਦੇ ਸੇ ਦੀ ਦਾ ਅਜਾਂ ਪਿਆ ਦੋ ਦੀ ਅਨੀ ਐ ਜੋ ਫਿਸ ਸੇ ਆਈ ਅਜਾਂ ਪਿਆ ਦੀ ਜੋ ਖਿੰਚਾ ਫਿਸ ਬੋਲ ਲਿਆ ਰੇ ਅਜਾਂ ਪਿਆ ਦੋ ਦੀ ਅਨੀ ਜੋ ਫਿਸ ਸੇ ਅੱਡੇ ਦਿਆ ਵੇ ਲੋ ਦੀ ਨਾ ਸਲੋ ਤੋਂ ਮਾ ਕੋਲੇ ਗਾ ਮਹਾ ਮਾਲੂ ਜਾ ਬੁੱਗ ਦੋ ਟੈਮ ਮਾ ਪਿਆ ਹੋ ਥਾਰੇ ਅਟਾਈ ਸੋਈ ਨੋ ਨੋ ਦੇ ਦੇ ਦਰੀਵਾ ਹੁਰਨਾ ਗਟਾ ਰੂਪਾ ਗਟਾ ਹੁਰਨਾ ਗਟਾ ਦਿਨਿਆ ਗਟਾ ਦਿਖਾਰਾ ਗਟਾ ਉਹਨਾਂ ਗਟਾ ਪਰਮ ਦੀ ਦਿਨਿਆ ਜਨ ਤੁਮਾਰੀ ਅਖੈ ਮਾ ਫਿਰ ਬੋ ਨੀ ਦੇ ਯੋ ਹੁਰਨਾ ਦਿਨਿਆ ਦਿਖਾਰਾ ਉਹਨਾਂ ਖੋ ਦੇ ਖਨਾ ਗਾ ਬਾ ਕੋ ਸ਼ੁ ਬਾ ਦੀ ਸਲੋ ਰੇ ਨੋ ਭਲੋ ਸ਼ੁ ਮਲੇ ਅਨਿਸਾ ਲੋ ਸ਼ੁ ਬਾ ਦੁਖਾ ਲੋ ਸ਼ੁ ਬਾ ਅਨੱਤਾ ਲੋ ਸ਼ੁ ਬਾ ခုဒီမှာတော့ကြာတော့ရှင်အနန္ဒဂရုမြတ်ကအကြောင်းပြည့်ပြုပြင်သွေးမှဖြစ်ပေါ်လာရတဲ့သဘောကိုမြင်အောင်ရှုတာဆိုတော့ပရိသတ်သမုပ္ပါဒ်ကိုပါထည့်ပြီးသူကဟောနေနော်ယုတ်တရားဒီနာမကဒီခန္ဓာငါးပါးကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားကြောင့်သူဆက်နေမှုပရိသတ်သမုပ္ပါဒ်သဘောတရားတွေကိုပါဆက်နေပြီးအရှုခိုင်းနေပြီယံခောပန္နကေစီပိသကတာပိသေစီတံတရားနိသံနိရောဓဓမ္မတိအဘိဓင်္ဂတံအကြောင်းပြတော်ဒီပေါင်းစုပြည့်ပြည့်အတော်အဘိဓိစေတီတံအကြောင်းပြတော်သည့်အရင်အဲ့သို့ဖြစ်ပါစေအတော့ယံခောပန္နကိဉ္စီအခြင်းတုံတကုသောတရားသိခာအခြင်းတုံတကုသောတရားသိအတ္တိစီတံထိုတရားသိခာအနိစ္စအနိစ္စတရားသာတိနိရောဓဓမ္မသုံးပြည့်ခြင်းနိရောဓသဘောထင်ရှားရှိ၏ဣတိဤသောလျင်ပရိသေစိတ်ဖြင့်ဒီအတ္တိစီဉ္စင်းသုံးသရှိပါ၍နေလေ၏ဒီခန္ဓာငါးပါးယုတ်တရားနံပြတိကိုအနိစ္စဒုက္ခအနတ္တဒုတိယဇန်အခိုက်မှာဖြစ်ပေါ်နေတဲ့ခန္ဓာငါးပါးယုတ်တရားနံပြတိကိုအနိစ္စဒုက္ခအနတ္တလက္ခဏာသုံးခန်းတင်းပြီးတော့ဝိပဿနာရှိနေတယ်လို့ဆိုလိုပါတယ်နော်ရှင်းလိုက်တဲ့အချိန်ကကြတော့နောတတတိတောအတဝနခယပပုဏ္ဏတိသောထောယောဂဝဆရယံတော်တိတတ္ထထိုတရားတို့၌ခီတောယတ္တိလည်းယတ္တထိုသမထဝိပဿနာတရားတို့၌ခီတောယတ္တိလည်းယအာတောနခေယအာတောတရားတို့၏ကိုယ်ရာဖြစ်တဲ့အရတ္တဖို့သို့ပါဟုနာတိဆက်ရောက်၍သွားနိုင်ပြီ။အာတောတရားတို့၏ကိုယ်ရာဖြစ်တဲ့အရတ္တဖို့ဆက်ရောက်သွားနိုင်တယ်။နောစီအာတောနခေယပါဟုနာတိတိယဝဓမ္မရာဇိနာဒါယဓမ္မနန္တိယဘိသန္တံဩရံပါကိညာဏံတယောဒနာဏံပရိခေယဩပပန္တိကောဟောတိတထပရိနိဗ္ဗာယေအနာဝတိဓမ္မတတ္တမလောက။အကယ်၍မြတ်အရတ္တဖို့မဆက်ရောက်နိုင်သေးဘူးဆိုရင်ယင်းဤရှုမှတ်သုံးသပ်နေတဲ့သမထဘာဝနာဝိပဿနာဘာဝနာတရားတို့နဲ့တွေ့တာနေတဲ့ဉာဏ်လို့မှုလေးကိုမပယ်စွန့်နိုင်ခဲ့တယ်ဆိုရင်တော့အောက်ပိုင်းသံယောဂရှင်တရား၅ပါးဒီကိုဆက်လက်ပြီးအထုတ်လိုက်ရင်ပယ်စွန့်နိုင်တဲ့အဖြစ်ရောက်မယ်အနာဂါမိမဂ်ဉာဏ်ဖုန်ဉာဏ်အထိတော့ရောက်မယ်ဝိပဿနာသမထဝိပဿနာဘာဝနာအာယုန်၌ပယ်စွန့်နိုင်တဲ့သမထဝိပဿနာအာယုန်၌တွေ့တာနေတဲ့ကနာကိုမပယ်စွန့်နိုင်ဘူးပဲခြားသုဒ္ဓဝါဒပြမပြီတော့ရောက်တော့ရောက်နိုင်ပါတယ်ထိုသုဒ္ဓဝါဒပြမပြီကလည်းကာမကိုယ်ကိုတစ်ဖန်ပြန်လည်ခြင်းသဘောမရှိတော့ဘူးထိုသုဒ္ဓဝါဒပြမပြီမှာပဲပြိဋိဘံဆံရမယ်ဒုက္ခသက်သိရမယ်ပုဂ္ဂိုလ်မျိုးဖြစ်နိုင်ပါတယ်ဒါကတော့ဒါဟာလဲပြီးတော်မူမြင်တော်မူတဲ့သမ္မာသမ္ဗုဒ္ဓဘုရားရှင်ဟောကြားတော်မူတဲ့မလွတ်မြောက်သေးတဲ့ကိလေသာတို့မှမလွတ်မြောက်သေးတဲ့စိတ်ဓာတ်တွေကိလေသာတို့မှလွတ်မြောက်ရန်မကုန်သေးတဲ့အာတောဓာတ်တွေကုန်ရန်မယောရှိသေးတဲ့ယောဂလေးပါတို့ရဲ့ကိုညာဖြစ်တဲ့အရတ္ထဘုဒ္ဓရရှိရအတွက်ဟောကြားစွာမူအပ်တဲ့တခုတည်းသောတရားဖြစ်ပါတယ်ဆိုပြီးတော့ဒီလိုခေါ်တယ်နော်ပထမဇာဟောပြီးတဲ့အချိန်ကမှဒုတိယဇာဟောတဲ့ပုံစံတူပဲဒုတိယဇာဟောပြီးတော့လည်းတတိယဇာကိုလည်းပုံစံတူပဲဆက်ခေါ်တယ်တတိယဇာကိုဟောပြီးတဲ့အချိန်ကမှသရုပ်တဇာကိုလည်းပုံစံတူပဲဆက်ပြီးခေါ်ပါတယ်နော်ဒီတော့ဒုတိယဇာကုပုံလည်းပြောပြီးပြီတတိယဇာကုပုံလည်းနည်းနည်းထပ်ပြောမယ်ဒုတိယဇံကုလို့တဲ့ယောဂီပုဂ္ဂိုလ်ကဒုတိယဇံကိုဝိပဿနာ90နှစ်နဲ့အလင်းကျင်လင်းကျင်လို့အောင်မြင်မှုရတဲ့အချိန်ခါမှာဒုတိယဇံကိုအပြောင်းကတိုင်းပဲဆိုကြတယ်အပြောင်းကတိုင်းပြိဋ္ဌာကနမိကိုအာယုံယူပြီးတော့ဒုတိယဇံကိုအနည်းဆုံးကနိုင်လို့ဝင်စားလိုက်ဝင်စားပြီးတဲ့အချိန်ခါမှာဒုတိယဇံမှထားတဲ့အချိန်ခါဆင်းရဲရမယ်ဘာဆင်းရဲရမလဲဒီဒုတိယဇံဒီပထမဇံရန်သူနဲ့နှိကတ်တယ်ဝိဒဝိသရခေါ်တဲ့ယုံကြံတဲ့နေတဲ့ဇယံကရှိနေတဲ့ပရမဇန်ယံသူနဲ့နိဂတ်တဲ့ဒါကအဖြစ်တစ်ခု ပိဋိဒုက္ခအင်္ဂဂရခေါ်တဲ့ဒုတိယဇာယဇာယကလေးတွေကိုသင်ရလိုက်သင်ရလိုက်တဲ့အခါမှာပိဋိကယုံရင်းပြန်ပြန်နေတယ်အာယတုကုကိုနှစ်သက်နေပြီဆိုရင်နှစ်သက်နေလို့တဲ့သိက္ခာလှုပ်ရှားမှုစိတ်ရဲ့လှုပ်ရှားမှုကိုအများဆုံးဖြစ်စေတတ်ဖြစ်စေတတ်တဲ့အတွက်ဒီပိဋိဟာလည်းယုံရင်းပြန်ပြန်နေအဲ့လိုသင်ရင်ပြီးတဲ့အခါဒုက္ခအင်္ဂဂရကိုဆက်သင်ရင်ပြီးဒုက္ခအင်္ဂဂရကလုံးဝညံ့တယ်အဲ့လိုသင်ရင်ပြီးတဲ့အခါဒီအပြုကတိုင်းကိုပဲပြန်အာရုံယူပြီးတော့တမာတိဆက်လက်ထူထောင်ပါအပြုကတိုင်းမှာနိဗ္ဗာန်စိတ်ကနှိမ့်ညွတ်သွားမယ်နှိမ့်ညွတ်သွားတဲ့တမာတိဟာဒုတိယဇာမေရှိခါသေးတယ်ဒုနှိမ့်ညွတ်မှုတမာတိဒုတိယဇာမ9မိနစ်10မိနစ်ကနေပြီးတဲ့အခါထလိုက်ထပြီးတဲ့အချိန်ကမှဇိုင်းကားတွေကိုပြန်ဆင်ញင်လိုက်ရင်ဒီကြီးကိုကျန်းတဲ့သဘောအဖြစ်ထင်လာမယ်ဒုက္ခရေကရာကိုသိနေနည်းတဲ့သဘောအဖြစ်ထင်လာမယ်အဲ့ဒီကံမှယုံရင်းကျန်းတဲ့ဒီကြီးကိုပဲဆက်နိုင်ရင်နေဝင်နည်းနဲ့ဒုက္ခဧကဂရခေါ်တဲ့ဇိုင်းကံနှစ်ပါးရှိတဲ့ဒုတိယဇံကိုဆင်ញင်အတွက်အဇိယအဇိယလို့ဒီအဇိယကတိုင်းပရိဘကနိမိတ်ကိုပဲနှလုံးသွင်းပြီးဆက်လက်ရှုပါပါရှုပါရင်ဒီအဇိယကတိုင်းပရိဘကနိမိတ်ထဲမှာနှိမ့်ညွတ်သွားတဲ့ဘာဝနာစိတ်ပြင်းပြပေါ်လာမယ်ပေါ်လာပြီဆိုလို့ရှိရင်တော့ထောချင်းကံမှာပီတိပြုတ်သွားတာကိုယောဂီကနားလည်လိမ့်မယ်ဒုက္ခဧကဂရခေါ်တဲ့ဇိုင်းကနှစ်ပါးသာကြိုက်ရှိနေတာကိုသဘောပေါက်သွားလိမ့်မယ်သဘောပေါက်လို့ဒီတတိယဇံကိုဆက်ပြီးဆိုလို့ရှိရင်ထိုတတိယဇံမှာဝိနည်းပေါင်းငါးခန့်ငင်းငင်းအောင်လေ့ကျင့်လေ့ကျင့်ကြည့်တဲ့အချိန်ကဒီတတိယဇံနံတရားဇေကိုလဲသို့မဟုတ်တတိယဇံသမာဘိုက်အခိုက်မှာဖြစ်ပေါ်နေတဲ့ခန္ဓာငါးပါးကိုလည်းအနိစ္စဒုက္ခအနတ္တလက္ခဏာသုံးတန်တင်ပြီးတော့ဝိပဿနာရှုပါတတိယဇံနဲ့မှဇံသမာဘိုက်အတွင်းမှာအကျိုးဝင်တဲ့ခန္ဓာငါးပါးရောအကျိုးမဝင်နေတဲ့ခန္ဓာငါးပါးတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာသုံးတန်တင်ပြီးတော့ဝိပဿနာရှုပါရှုခဲ့ရင်လည်းအရတ္တဖို့ဆိုင်နေတဲ့အရတ္တဖို့မဆိုင်ဘူးသာမိမိတို့ကသမထဝိပဿနာဘာဝနာအပေါ်၌တွေ့တံမေမောနေတဲ့ဓမ္မနန္ဒီဓမ္မရာဂခေါ်တဲ့တရားအပေါ်မှာမေမောနေတဲ့စိတ်ဓာတ်ကိုမပိုင်ဆန်းနိုင်ကြဘူးဆိုရင်တော့သုဒ္ဓဝါဒပြန်မှပြီးတော့သိသိဧကရောက်နေပါတယ်အနန္တကမိမညာပုံညာအဖြစ်ဆိုင်နေတဲ့ဆိုင်ပြီးရင်သုဒ္ဓဝါဒပြန်မှပြီးရောက်မယ်သုဒ္ဓဝါဒပြန်မှပြီးကနေနောက်ထပ်ဓမ္မတိကာမဘုံကိုပြန်နေခြင်းသဘောမရှိတော့ဘူးသောဘုံမှာပဲပြိဋိဘံဆံရမယ်လို့ဆိုလိုတယ်အလားတူပဲကနိယဇံကနေပြီးတော့ဝိပဿနာမကူသေးပဲသုဒ္ဓဇံအထိဆက်မယ်ဆိုရင်ဒီပုဂ္ဂိုလ်ကကနိယဇံကနေပြီးတော့သုဒ္ဓဇံကိုကျင့်တယ်ဆိုရင်ကနိယဇံကိုဝိပဿနာ၅ဌာနနိုင်ရင်အောင်လေ့ကျင့်အားဖားတယ်ဝိပဿနာ၅ဌာနနိုင်ရင်အောင်လေ့ကျင့်ပြီးတဲ့အချိန်အခါမှာသုဒ္ဓဇံကိုကျင့်တဲ့ပုဂ္ဂိုလ်ကအနည်းဆုံးကနိယဇံကိုတဏှာကြီးတော့ဝင်စားရတယ်ဝင်စားပြီးဆိုကနိယဇံမှအထဇံကတည်းကပြန်ပြီးဆင်ញင်ကြည့်ဇံကိုပြန်ဆင်ញင်ကြည့်လိုက်တဲ့အချိန်ခါမှာဒီဒုတတိယအဲဒီတတိယဇံဒီဒုတိယဇံဆိုတဲ့ဉာဏ်စုံနဲ့အနိက္ခတ္တဒါကအပြည့်တခုဇံကတည်းကမှဒုက္ခကိုဆင်ញင်ကြည့်ဒုက္ခကယုံရင်ကျန်တတ်နေသေးတယ်ဥပ္ပခါတော့သိမ်းမွေ့မှုမရှိဘူးဘာဖြစ်လို့လဲအာယုဒုက္ခကကျန်တာရင်ကျန်တဲ့အာယုအပေါ်မှာစိတ်ကလေးကနည်းနည်းလှုပ်ရှားမှုတော့ရှိတယ်ဘလို့ရှိနေတယ်ဒါကိုပဲကျန်တတ်တယ်လို့ဆိုတော့ကျန်းကျန်းနဲ့အတွက်ကြောင့်လည်းပစ္စည်းတွေတဲ့သဘောရှိတယ်ဒါကအပြစ်တစ်ခုဥပ္ပကဧကဂရကိုလှမ်းဆင်ញင်ကြည့်လိုက်တဲ့အခါဥပ္ပကဧကဂရကပုံမြင်သက်တယ်လို့ဒီလိုနှလုံးပိုက်ပြီးဒီအကျိုးကတိုင်းပရိဘကနမိတ်ကိုပဲအာယုံယူပြီးတော့တမာတိကိုတဖန်ပြန်ထူထောင်မှာဒီလိုလိုက်လို့ရှိရင်အကျိုးကတိုင်းပရိဘကနမိတ်ထဲမှာဘာဝနာစိတ်ကနှိမ့်ညွတ်သွားလိမ့်မယ်နှိမ့်ညွတ်သွားတဲ့တမာတိစိတ်တတ္တိယဇံတမာတိသာရှိပါသေးတယ်အဲ့တတိယဇံတမာတိမှာ9မိနစ်10မိနစ်ခန့်နေပြီးတဲ့အခါဒုတမာတိမှာအထဇိုင်းကလေးကိုပြန်ဆင်ញင်ကြည့်လိုက်တဲ့အခါဒုက္ခကိုကျန်းတဲ့သဘောအဖြစ်ဥပ္ပကအိက္ခရာကိုသိမ်းပေးတဲ့သဘောအဖြစ်ထင်လာမယ်။အဲ့ဒီအချိန်ခါမှာကျန်းတဲ့ဒုက္ခဇိုင်းကကိုပယ်ဆနိုင်ရင်ဒီမင်းမင်းနဲ့နေတဲ့ဥပ္ပကအိက္ခရာခေါ်တဲ့ဇိုင်းကနှစ်ပါးရရှိအတွက်ညီရပြီးအဖြူကတိုင်းကိုစိုက်ပြီးရှုလိုက်ပါ။ရှုလိုက်လို့ရှိရင်ထိုချင်းခါမှာအဖြူကတိုင်းနဲ့မှနိမ့်ညွတ်နေတဲ့ဘာဝနာစိတ်တစ်မျိုးပေါ်လာမယ်။အဲ့ဒီနိမ့်ညွတ်နေတဲ့ဘာဝနာစိတ်ကသုဒ္ဓဇံတမာတိဖြစ်ပါတယ်နော်။အဲ့ဒီသုဒ္ဓဇံတမာတိဆိုင်ပြီးဆိုရင်ဒုက္ခပြုတ်သွားပြီးဥပ္ပခာဧကခာခေါ်တဲ့ဉာဏ်ကနှစ်ပါးရှိတာကိုယောဂီကသိနိုင်ပါတယ်။အဲ့ဒီသုဒ္ဓဇံတမာတိဆိုင်ပြီးလို့ဝိပဿနာကိုကျင့်တယ်ဆိုလို့ရှိရင်လေသုဒ္ဓဇံတမာတိအခိုက်မှာဖြစ်ပေါ်နေတဲ့ခန္ဓာ၅ပါးကိုဝိပဿနာရှိအောင်မှာဖြစ်တယ်။ယောဝေနာတိညာနိခာရဝိညာဉ်တော်တဲ့ဒီခန္ဓာ၅ပါးကိုဝိပဿနာရှိအောင်မှာဖြစ်တယ်။ဓမ္မဘအကျိုးမှာအကျိုးဝင်တဲ့ခန္ဓာ၅ပါးတွေကိုဓမ္မဘမှာအကျိုးမဝင်တဲ့ခန္ဓာ၅ပါးတွေကိုအကုန်လုံးဝိပဿနာရှိအောင်။ပြီးတော့ဓမ္မဘမှာအကျိုးမဝင်တဲ့ခန္ဓာ၅ပါးတွေကဘာတွေလဲလို့မေးစရာရှိတော့က ကာမဝဆရာနန္တရားတွေလည်းပါတယ်ယောဂရားတွေလည်းပါတယ်နောက်တစ်ခုပရမဇန်နန္တရားကပရမဇန်လည်းရပြီးပြီဒါပရမဇန်နန္တရားတွေလည်းပါတယ်ပရမဇန်အခိုက်ဖြစ်ပေါ်တဲ့ခန္ဓာ၅ပါးတွေလည်းပါတယ်ဒုတိယဇန်အခိုက်ဖြစ်ပေါ်နေတဲ့ခန္ဓာ၅ပါးတတိယဇန်အခိုက်ဖြစ်ပေါ်နေတဲ့ခန္ဓာ၅ပါးတွေလည်းအလုံးပါကြပါတယ်ဒုတိယဇန်သမာဓိအခိုက်မှာဖြစ်ပေါ်တဲ့ခန္ဓာ၅ပါးတွေသာမကရှိရှိဇန်အခိုက်အတန့်မှာဖြစ်ပေါ်ခဲ့တဲ့ခန္ဓာ၅ပါးတွေပေါ်မှာထည့်သွင်းပြီးတော့ဝိပဿနာရှုရမယ်လို့ဆိုလိုပါတယ်အဲဒီလိုရှုခဲ့တယ်ဆိုရင်လည်းအရတ္တဖို့ဆိုင်နိုင်တယ်အကယ်၍အရတ္တဖို့မဆိုင်နိုင်ဘူးထားအဘိဓမ္မာအဖြင့်အောက်ပိုင်းတရားစီကြံ၅ပါးတို့ကုန်ခံသွားခြင်းကြောင့်အနာဂတ်မိမညာဘုံညာဆိုင်တယ်အနာဂတ်မိမညာဘုံညာဆိုင်ခဲ့ရင်တော့သုဒ္ဓဝါဒမြတ်မပြီးဆုံးခြင်းသည်ဤကံရောက်မယ်ထိုသုဒ္ဓဝါဒမြတ်မပြီးမှဒီကာမဘုံတို့တခံပြန်ရင်ချင်းသဘောမရှိတဲ့အဆင့်တို့ရောက်ရှိသွားမယ်ဒါကလည်းဤကံဓမ္မတခုတည်းသောတရားဖြစ်သွားတယ်အရဟံတခုရရှိအတွက်ယောဂနိဗ္ဗာန်ဂုဏ်ရဖြစ်တဲ့နိဗ္ဗာန်ဂုဏ်ရရှိအတွက်တခုတည်းသောတရားဖြစ်တယ်ဆိုပြီးတော့ရှင်အနန္ဒဂရုဏ်မြတ်ကဟောလိုက်တယ်နော်နောက်တစ်ခုနံပါတ်5အနေနဲ့တခုတည်းသောတရားကိုဘယ်လိုဆက်ဟောလဲဘုနာဇံပရံဂဗတိဘေကုမိတ္တသာကတေနစေတသာဧကံဒီသံပရိတဝဝိဟရတိတထာဒုတိယတထာတတိယတထာစရုတံဣတိဩဃမ္မတောတိရိယံသဗ္ဗတိသဗ္ဗတ္တဒါယသဗ္ဗဝန္တံလောကမိတ္တသာကတေနစေတသာဝိကုလေနဘဂတိနအပမနေနအဝိရေနအပြပစ္စေနပရိသောဝိဟရတိမေတ္တာကမ္မထံကရောက်ပါလေနော်ခရဂတိဒယကပုဏ္ဏသဗရဏံတပြောသောကံဘိက္ခုယောဂဝဆရယဟန်သောတိမေတ္တာသဂတိနစေတသမေတ္တာနှင့်အတူတကွဖြစ်သောစိတ်ချက်ဖြင့်ဧကံတိသံတခုသောအယမျက်နှာကိုပရိသောဖြန့်ကျက်ရဝိဟရတိနေ၏အယကမျက်နှာကိုမေတ္တာဖြန့်ကျက်ပြီးတော့မေတ္တာဇန်နေဝင်စားပြီးတော့နေတယ်တထာတိယံဒုတိယအယမျက်နှာတတိယအယမျက်နှာသရုပ်တအယမျက်နှာအထက်အယမျက်နှာအောက်အယမျက်နှာဒေါင်းလေးတော့ဖီလာကန့်အယမျက်နှာအယမျက်နှာဆယ်မျက်နှာအလုံးစုံမေတ္တာနဲ့ရှင်သောစိတ်ဓာတ်ဖြင့်ပြန်ပြောင်းကြည့်ကြတဲ့မြင့်မြတ်တဲ့အဖြစ်တို့ရောက်နေတဲ့အတိုင်းကြံပမာဏမရှိတဲ့ညာမရှိတဲ့ဒေါသမရှိတဲ့စိတ်ဓာတ်ဖြင့်ဖြန့်ကျက်ပြီးတော့နေထိုင်ခဲ့အယဆယ်မျက်နှာဖြန့်ကျက်ပြီးတော့မေတ္တာဘာဝနာကမ္မထံကြီးအစီအပြန်နေကြသွားတယ်နော်ဒီဌာနမှာဒီမေတ္တာကမ္မထာနဲ့ဘယ်ပုံပဲတဏှိလအပြည့်ရှိရမယ်ဆိုတယ်လေဇေယသမားတွေကသတိပြုတင်ပြနေပါတယ်နော်အတ္တမိယမစ္ဆတဝီရိခေါ်တဲ့ပုဂ္ဂိုလ်လေးကိုအပေါ်နဲ့မေတ္တာချင်းညီညွတ်အောင်ပထမကျိုးဆွဲရတယ်ကျိုးဆွဲခြင်းနဲ့ပုဂ္ဂိုလ်ကဒီယပုဂ္ဂိုလ်ခေါ်ဆုအပ်တဲ့ရှင်းပြလေးကညီညွတ်နေတဲ့ပုဂ္ဂိုလ်တို့ကိုအခြေခံပြီးတော့ပရမဇန်သမားတိဒီယဇန်သမားတိတတိယဇန်သမားတိခေါ်တဲ့မေတ္တာဇန်ကြီးကိုပထမရအောင်ကျိုးဆွဲရအားရတယ်နော်အရိယာမြေတစ်ဆင့်တက်ပြီးတော့မှအတ္တပိယမစ္ဆတဝီရိဆိုတဲ့ဒီပုဂ္ဂိုလ်အပေါ်နဲ့ပုဂ္ဂိုလ်လေးမျိုးတို့အပေါ်နဲ့မေတ္တာဇန်ကြီးများအောင်ကျိုးစားပြီးတော့မှဒီမေတ္တာကမ္မထာကိုအယက်ဆင်းမေတ္တာတစ်ချိန်ချင်းဖြန့်ကျင်ရအဲဒီလိုဖြန့်ကျင်တဲ့အပိုင်းမှာအယက်ဆင်းမေတ္တာကိုဖြန့်ကျင်နိုင်ရင်ဒီမေတ္တာမျိုးကဝိပုလ္လပြန်ပြောကြည့်ကြတဲ့မေတ္တာမေတ္တာမြင့်မြတ်တဲ့အဖြစ်ကိုရောက်ရှိနေတဲ့မေတ္တာအပမာဏအတိုင်းကြံပမာဏမရှိတဲ့မေတ္တာအတိုင်းကြံပမာဏမရှိတာဆိုတာဒိဋ္ဌိကမေတ္တာပို့လို့ရတယ်ဒိဋ္ဌိကလည်းနည်းနည်းမှမေတ္တာပို့လို့မရဘူးဟုတ်ဒီပုံစံမျိုးဆိုရင်တော့အတိုင်းကြံပမာဏရှိနေသေးတယ်အာဝိရဒေါသဆိုတဲ့အတွင်းညာအပြင်းညာနေလိုက်ကျအပြပစ္စဒေါသဆိုတဲ့အတွင်းညာအပြင်းညာနေလိုက်ကျနေတယ်အဲ့လိုကျတဲ့စိတ်ထားဖြင့်မေတ္တာဘာဝနာကမ္မထာရေကျက်ပျက်ပြန်းပြီးတော့မေတ္တာဇန်ကိုဝင်စားနေပါအဲဒီမေတ္တာဇန်ဝင်စားပြီးတဲ့အခါဒုမေတ္တာဇန်မှထပြီးတော့မလုပ်နဲ့သောဣတိပတိသင်္ခေတ္တိအယံဘေကောမေတ္တာစေတောဝိမောတိအပိသင်္ခေတ္တအပိသင်္ခေတိတာယံခောဘန္တိတိအပိသင်္ခေတ္တအပိသင်္ခေတိတာတရနေသံနိရောဓဓမ္မံတိပသန္တိသောထောယောဂဝဆရာယဟံတော်မိဣတိဤသောဖြင့်ပတိသင်္ခေတ္တိသင်္ခေတ္တသောဖြင့်ရှုဘောရေနေလေဤဘယ်လိုသင်္ခေတ္တလဲယံဘိက္ခောမေတ္တာစေတောဝိမုတ်တိအေမေတ္တာစေတောဝိမုတ်တိတရားဒီလည်းပဲအဘိဓိကတအကြောင်းတရားတို့သည်အငြိမ်းညောပေါင်းစုဖြင့်ပြုဖြင့်အပ်၏အဘိဓိစေတီတအကြောင်းတရားတို့သည်အငြိမ်းညောပေါင်းစုဖြင့်ဖြစ်ပေါ်စေအပ်၏အဘိဓိကတအကြောင်းတရားတို့သည်အငြိမ်းညောပေါင်းစုဖြင့်ပြုပြုအပ်သောအဘိဓိစေတီတအကြောင်းတရားတို့သည်အငြိမ်းအညောပေါင်းစုဖြင့်ဖြစ်ပေါ်စေအပ်သောယံခောပန္နသေစီအကျဉ်းဆုံးတစ်ခုသောတရားခြင်းကအဋ္ဌိတိတန်ထောတရားသည်အနိစ္စအနိစ္စသာတိနိရောဓဓမ္မံချုပ်ပြည့်စင်နိရောဓသဘောရှိတဲ့တရားသာတိဣတိဤသောလည်းငင်းပါဇာနာတိသောဘပြပြတိဤအကြောင်းတရားဖြင့်ပေါင်းစုပေးမှဖြစ်ပေါ်လာရတဲ့တရားမှန်ခဲ့ရင်တော့ အဲ့တော့အနိစ္စဒီပဲချုပ်ပြန်ခြင်းသဘောရှိတဲ့သဘောဝါဒီပဲဘာကြောင့်လဲအကြောင်းတရားတွေကိုယ်တိုင်ကအနိစ္စဖြစ်နေတဲ့အတွက်အကျိုးတရားတွေဟာလည်းဘယ်မှအနိစ္စဖြစ်နိုင်မလဲအလုံးအနိစ္စပဲဖြစ်နေတယ်လို့ဒီလိုမြင်တယ်ဒီတော့အကြောင်းတရားကိုလည်းအနိစ္စလို့မြင်တယ်အကြောင်းတရားနဲ့အကြောင်းတရားတို့ကြောင့်ဖြစ်ပေါ်လာရတဲ့အကျိုးတရားတွေကိုလည်းအနိစ္စလို့မြင်တယ်အကြောင်းတရားတွေဟာဘာတွေလဲကိုယ်ကပြောခဲ့ပြီနော်တနည်းပြောရင်တော့မေတ္တာဇာအခိုက်မှာဖြစ်ပေါ်နေတဲ့ခန္ဓာငါးပါးတွေကိုဝိပဿနာရှုရမယ်။အကြောင်းတရားနဲ့တကွာသောခန္ဓာငါးပါးတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရင်းသုံးသပ်ခြင်းပြီးတော့ဝိပဿနာရှုရမယ်။မေတ္တာသမဘအတွင်းမှာအကြောင်းဝင်တဲ့ခန္ဓာငါးပါးပဲဖြစ်ဖြစ်အကြောင်းမဝင်တဲ့ခန္ဓာငါးပါးကိုပဲဖြစ်ဖြစ်ဒီခန္ဓာငါးပါးတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရင်းသုံးသပ်ခြင်းပြီးတော့ဝိပဿနာရှုရမယ်။ရှုလိုက်တဲ့အချိန်ကမှထောဝိပဿနာမှာယက်တီပြီးတော့ဆက်လက်ပြီးဘောမြတ်အထုဖြစ်မယ်ဆိုရင်အာလောတရားတွေကိုယ်ရံဖြစ်တဲ့အဲ့ဒါတဖို့ကိုစိတ်နိုင်တယ်မစိတ်ဆုချာမစိတ်တာကခေါလကသမထဝိပဿနာတရားတို့အပေါ်နဲ့တွေ့တယ်မြင်မောနေတဲ့ဓမ္မနန္ဒီတရားကိုမပယ်ရှင်းနိုင်တဲ့အတွက်ကြောင့်အရဟတဘုံမြတ်ဘုရားအနာဂတ်မြင့်ညာဘုံညာတို့စိတ်နိုင်တယ်အနာဂတ်မြင့်ညာဘုံညာစိတ်နိုင်ပြီဆိုရင်သောပုဂ္ဂိုလ်ကသရုဒ္ဓဇံဓမ္မာတိကိုဆက်လက်ထူထောင်မယ်ဆိုရင်လည်းလည်းထူထောင်လို့ရပြီသို့သရုဒ္ဓဇံဓမ္မာတိကြောင့်မေလီအကြမ်းမဲ့၌သုဒ္ဓဝါဒမြမပြီးတော့ခြင်းစဉ်ဧကံရောက်နေတယ်။ကာမဘုံကိုပြန်ပြီးခြင်းသဘောမရှိတဲ့တရားတစ်မျိုးရတော့မယ်။ဒီတရားဟာလည်းဧကဓမ္မတခုတည်းသောတရားပဲဖြစ်တယ်ဆိုပြီးတော့အရှင်အနန္ဒကုရုမြတ်ကဟောတယ်နော်။နောက်တစ်ခုဘုနာသပရံကပတိဘိက္ခုကရုဏာသာဂတိနာစေတတာမူလိတသာဂတိနာစေတတာဥပကသာဂတိနာစေတတာဧကံတိသံပရိသဝဟိဖရတိစသဖြင့်ဟောပြန်မေတ္တာဇံဝိဇာယုံနဲ့တမကဘူးကရုဏာဇံနေလဲဝိဇာပါမုရိဒဇံနေလဲဝိဇာပါဥပက္ခဇံနေလဲဝိဇာပါအဲဒီလိုမုရိဒဇံကိုဝိဇာပြီးတော့တတိယဇံဆက်ပြီးရင်ထိုတတိယဇံမှာအထက်ဒီမုရိဒစေတဝိမုတိခေါ်တဲ့ဇံဉာဏ်တရားသုံးဖို့ဇံခိုက်မှာအကျိုးဝင်နေတဲ့ခန္ဓာ၅ပါးအကျိုးမဝင်တဲ့ခန္ဓာ၅ပါးဒီကိုအကျောင်းပြနေတဲ့ကိုအနိစ္စဒုက္ခအနတ္တလက္ခဏာသုံးသပ်ခြင်းပြီးဝိပဿနာရှိမှဆိုရင်လည်းအဲ့ဒါတဖို့ပေါက်ရောက်နေတယ်အလားတူပဲမုဒိတာဇံတွေကိုပေါင်းများပြီးတော့မုဒိတာဇံမထထပြီးတဲ့အချိန်ကဇံသမဘအတွင်းမှာအကျိုးဝင်တဲ့ခန္ဓာ၅ပါးအကျိုးဝင်တဲ့ခန္ဓာ၅ပါးတွေကိုသိသိပြီးအကြောင်းတရားနေတဲ့ကဒီခန္ဓာ၅ပါးတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာသုံးသပ်ခြင်းပြီးရှုမှဆိုရင်အဲ့ဒါတဖို့ပေါက်ရောက်နေတယ်။အလားတူပဲဥပက္ခဇံတွေကိုဝင်စားဥပက္ခဇံမထထပြီးတဲ့အချိန်ခါမှာဥပက္ခဇံသမဘအတွင်းမှာအကျိုးဝင်တဲ့ခန္ဓာ၅ပါးအကျိုးဝင်တဲ့ခန္ဓာ၅ပါးအကုန်လုံးကိုသိသိပြီးအကြောင်းပြနေတဲ့ကောသာထိုခန္ဓာ၅ပါးတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာသုံးသပ်ခြင်းပြီးတော့ဝိပဿနာရှုမယ်ဆိုလဲအရဟတဖို့ပေါ့ရောက်နေတယ်။မရောက်ခဲ့ဘူးဆိုလို့ရှိရင်လည်းသုဒ္ဓဝါဒအမြဲပြီးတော့ခြင်းစဉ်ဧကံရောက်နေပါတယ်နော်။မရောက်နိုင်ခြင်းကဘာကိုအခြေခံလဲ။မိမိတို့ရှုပါသုံးသပ်နေတဲ့သမထဝိပဿနာဘာဝနာအပေါ်နဲ့တွေ့တယ်မြင်မောနေတဲ့ဓမ္မနန္ဒီတရားကိုမပယ်ရှင်းနိုင်ခဲ့ဘူးဆိုရင်တော့အရဟတဖို့မရောက်နိုင်ဘူး။ဘယ်စံနိုင်ရမယ်ဆိုတာတခုရောက်မယ်မရောက်ခင်ရင်တော့သုဒ္ဓဝါဒပြမပြီးရောက်မယ်ရောက်ခင်ရင်လည်းထောသုဒ္ဓဝါဒပြမပြီးမှပဲပြိဋိဘံဆံရမယ်သူတော်ကောင်းဖြစ်နိုင်ပါတယ်ဒါဟာလည်းဘုရားရှင်ဟောတော်မူတဲ့ဧကဓမ္မတခုနည်းသောတရားပဲဖြစ်တယ်ဆိုပြီးတော့ဟောလိုက်နော်နောက်တစ်ခုဘုနာသံပရံကပတိဘိက္ခုသဗ္ဗတောရူပတေညာနာသမတိကမပတိကတေညာနာအဋ္ဌင်္ဂမနန္ဒတတေညာနာအာမနာတိခါရာအနန္တောအာဃာတောတိအာဃာတာနိသယရဏဥပဒ္ဒံကိစ္စဝိသရတိခမတိတယကပုဏ္ဏသာဖရဏောတမျိုးသောကဘိက္ခုယောဂဝသရယဟံတော်တိသဗ္ဗသောအသင်္ခတိအဖြစ်ရူပတိညာဏယုတ်ရူပတိညာထောကတ္တမတိကမံကောင်းစွာကြောလောက်ဖြစ်သောကြောလောလုံးမျိုးဖြစ်သောခြင်းကြောင့်ပဋိကတိညာဏအာယုအမျိုးမျိုးတို့၏ဖြစ်ခြင်းချင်းကြောင့်ဖြစ်ပေါ်လာတဲ့ပဋိကတိညာတရားတို့၏အသင်္ခမံချုပ်ငြိမ်းသောခြင်းကြောင့်နန္ဒန္တဉာဏ်နဲ့အထုထုသောတဉာဏ်တို့ကိုအမနာပြီးကာရနှလုံးမသိခြင်းကြောင့်အနန္တအာဃာတောတိအနန္တအာဃာတဟူ၍မနတိခရိတောနှလုံးသိခြင်းကြောင့်အာဃာတနိစ္စယရဏအာဃာတနိစ္စယရဏဇံကိုဥပဒ္ဒံပိစ္ဆာပိစုံကယောဖြစ်၍ဝိဟရတိနေထိုင်နေ၏ရူပတဉာဏ်တဲ့ယုတ်ပြဲနဲ့ပတ်သက်တဲ့အမှတ်တဉာဏ်တွေချုပ်ငြိမ်းသွားတယ်ဘာဖြစ်လို့လဲဒုက္ခအရုပ္ပံဇံကိုအထုမဲ့ယောဂီပုဂ္ဂိုလ်ကယုတ်တရားကိုသူကနှလုံးမသွင်းတော့ဘူးယုတ်တရားကိုနှလုံးမသွင်းတဲ့အတွက်အရုပ္ပံဇံတမဘတ်ကိုဆက်ပြီးဆိုရင်ယုတ်နဲ့ပတ်သက်တဲ့အာယုန်တွေချုပ်ငြိမ်းသွားတယ်ဆိုလိုတာကအစင်းကိုအာယုန်ယုတ်ပြီးဖြစ်ပေါ်တဲ့တင်ညာ အသံကိုအယုံယုံကြည့်ဖြစ်ပေါ်တဲ့တင်ညာအနအရသာအတွေ့အထိဆိုတဲ့ဒီယုံများတွေကိုအယုံယုံကြည့်ဖြစ်ပေါ်တဲ့တင်ညာတွေအလုံးချုပ်သွားတဲ့ရုပ်ကသူကလုံးမသွင်းတော့ယုံများတွေကိုလုံးမသွင်းတဲ့အတွက်ယုံများတွေကိုကြော်လန့်လွန်မြောက်သွားတယ်ယုံများတွေကိုကြော်လန့်လွန်မြောက်သွားတဲ့အခါကျတော့ဘယ်လိုဘယ်လိုဘယ်လိုအဖြစ်နှလုံးသွင်းလဲလို့မင်းကအနန္တအာဂါသနဲ့နှလုံးသွင်းတယ်ဘယ်လိုအနန္တအာဂါသနဲ့နှလုံးသွင်းတယ်ခုနကအဖြူကတိုင်းနဲ့ပြန်ကောက်ကြလို့နော်အရူပဇံကကိုကြည့်တဲ့ပုဂ္ဂိုလ်ကဒီအဖြူကတိုင်းကိုပဲအာရုံယူပြီးတော့ပရမဇံသမာဓိဒုတိယဇံသမာဓိတတိယဇံသမာဓိသုတဇံသမာဓိတွေကိုသမာဓိခြောင်ရပါတယ်အဲ့ဒီလိုသမာဓိခြောင်ပြီးတဲ့အချိန်အခါမှာသောယောဂီပုဂ္ဂိုလ်ကအရူပဇံကကိုကြည့်တယ်ဆိုလို့ရှိရင်ဘာလို့ကလဲသုတဇံသမာဓိမှထပ်ပြီးတဲ့အချိန်အခါမှာနည်းနည်းချင်းချင်းကဘာသင်ရင်လဲဒီယုံဉာဏ်ဖြင့်ရှားရှိခြင်းဖြင့်ဟူသောအကြောင်းကြောင့်ဒါနှင့်တတ္တဝါတွေသည်တူးနဲ့တူးတိုက်ကြတယ်ခိုက်ကြတယ်ယံဖြစ်ကြတယ်ဒီယုံဉာဏ်ဖြင့်ရှားရှိခြင်းကြောင့်ဒါလျှင်မျက်စိယောဂနာယောဂအစပ်ရှိတဲ့ယောဂအမျိုးမျိုးတွေဖြစ်ရတယ်ဒီယုံဉာဏ်ဖြင့်ရှားရှိခြင်းကြောင့်ဒါလျှင်32ပါးသောကံကြမ္မာလို့ခေါ်ဆိုအပ်တဲ့ညှဉ်းပန်းနှိမ့်ဆက်မှုအမျိုးမျိုးကိုခံရခြင်းဖြစ်တယ်မမူအရင်ခံတာဘာဖြစ်လို့လဲဒီမှာကြီးဒါရုပ်တရားရှိလို့ပဲဟုတ်တယ်မဟုတ်လားမင်းမျိုးကအင်တော်ကနေမောင်းချခံတာဘာဖြစ်လို့လဲဒီကကြီးဒါရုပ်တရားရှိနေတော့ဟုတ်တယ်မဟုတ်လားဒီရုပ်တရားကမရှိဘူးဆိုရင်ဒီကကြီးတွေလုတ်ပြရပါမလားလုတ်ပြဖို့မလိုတော့ဘူးနော်ဒီရုပ်တရားကြီးဒုက္ခပင်းနေတာဟုတ်တယ်မဟုတ်လားဒါကြောင့်ဒီရုပ်တရားကမရှိခဲ့ရင်တော့သိကောင်းမယ်သူတို့ကဒီလိုစဉ်းစားတယ်ဒီရုပ်တရားရှိလို့ယောဂအမျိုးမျိုးဖြစ်ရတယ်ယသိယောဂနာယောဂသတိဖြင့်ယောဂအမျိုးမျိုးတွေဖြစ်နေရတယ်။ဒီယောဂရရှိလို့ဘုရားနှစ်ပါးသောကံကြမ္မာခေါ်တဲ့ဉာဏ်ပန်နှိမ့်ဆက်မှုအမျိုးမျိုးတွေခံရခြင်းဖြစ်တယ်။အကယ်၍ဒီယောဂရရှိတာမရှိခဲ့ရင်ဒီလိုဒုက္ခတွေဖြစ်မှာမဟုတ်ဘူးဆိုပြီးယောဂများကိုရေချာဆက်ဆုံးတဲ့စိတ်ထားဖြင့်အဲ့ဒီခေါက်ကအဖြူကတိုင်းငယ်မှာအာဂန္ဓာကိုမြင်အောင်ကြည့်ရပါတယ်နော်။အဖြူကတိုင်းကိုလည်းယုတ်လို့ပဲအာရုံယူရတယ်။ဘာကြောင့်ယုတ်လဲ။ဘုန်းကြီးနေနေတော့ပြောမယ်ကတိုင်းကပြည့်ရဖြစ်ပါလေဘာဖြစ်လို့ရုပ်ဖြစ်နေရတယ်လဲဆိုတာကတော့မူလပြည့်တယ်ထားတာ